to the Voice of America in Burmese.
လာညာကျမှာတသရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ3ရက်ကြာရာပြင်းနေ့ညပိုင်း 9:20 NIDI အစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မအနောင်လောပါဒီညအစီအစဉ်မှုအဖြစ်တင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့လိမ်မိုင်းဆိုင်ရာနောက်ဆက်စောကားမှုတွေနဲ့လုပ်ငန်းဝင်အခြေအနေတွေပေါ့မကျင်တဲ့ကျတဲ့ကိုကဲကုမ္ပဏီဝန်ထမ်းတွေရဲ့လှုပ်ရှားမှုတစ်စိတ်ပိုင်းဖြစ်အာရှကရန်နဲ့ချီရဲ့ဝန်ထမ်းတွေဒီနေ့လုပ်ငန်းဝင်ကနေခိတ္တထွက်ခွာဆန္ဒပြကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်ထဲပြစ်ချက်သွားတဲ့ Lion Air လေကြောင်းလိုင်းကလေယာဉ်ပျက်စီးတဲ့ကြားကနေခီးစဉ်ချက်လက်မှတ်တမ်းတင် Black Box တစ်ခုကိုရင်းငုံသမားတွေရှာဖွေတွေ့ရှိခဲ့ကြပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မတ်တငီထိုင်းနဲ့တူညီညာပေးသွားမှာပါ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာခုနှစ်အတွင်းအင်တာနက်လွတ်လပ်ခွင့်ကျဆင်းလာတဲ့ဆိုတဲ့အစီအစဉ်ခန်းစားတစ်ခုရဲ့ဖော်ပြချက်နဲ့ပတ်သက်ပြီးကြားမှာကတော့
အခုဖြစ်ဒီဖြစ်တဲ့နဲ့ဒီဒေါ်ဆဲဖို့ဒီကိုဒါလိုက်ပြောရတာမျိုးကိုဖြစ်ပြီးရှင်။ဒီဆန်စတီဖြစ်တဲ့ပြောပန်လို့မရှိဘူး
။အမုံစကားမပြန့်ပွားရဲ့လှုပ်ရှားမှုကကိုသက်ဆွေဝင်ပြောသွားတော့ပါ။မကြခင်အပြည့်ဆုံးကြားမှာပါ။နောက်ပိုင်းမှာတော့ကမ္ဘာသဘောင်းကအစိုးရတွေဟာအင်တာနက်အွန်လိုင်းနဲ့လူမှုကွန်ရက်အသုံးပြုမှုတွေကိုပိုထိန်ချုပ်လာတဲ့ဆိုတဲ့ Freedom House ရဲ့အစီအစဉ်ခန်းစားအကြောင်းတခါမြန်မာနိုင်ငံတွင်းမှာလည်းလူမှုကွန်ရက်အသုံးပြုမှုတွေဘလို့ထိန်ချုပ်လာနေတယ်လဲဆိုတာနဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဌာနေပြိုင်လုပ်ငန်းတွေစတင်တော့မယ့်အချိန်မှာပဲဒုက္ခသည်တွေရဲ့အမြင့်တမောရာတွေကိုလည်းမြင်းမြန်းတင်ပြသွားမှာပါ။ဒုတိယပိုင်းနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုကိုအောင်လွင်ဦးနဲ့မတင်ငယ်ထိုက်တို့ကပြောပြပေးကြပါအောင်ရှင
်။လင်းမဲဆိုင်ရာနောက်ဆက်စော်ကားမှုတွေနဲ့လုပ်ငန်းဝင်အခြေအနေတွေပေါ်အင်တာနက်လုပ်ငန်းကြီးတခုဖြစ်တဲ့ Google ကုမ္ပဏီကကင်တွယ်ဖြည့်ရှင်းပုံတွေကိုမကျေနပ်ကြတဲ့ဝန်ထမ်းတွေရဲ့ကမ္ဘာတဝန်ကန့်ကွက်လှုပ်ရှားမှုတစ်စိတ်ပိုင်းဖြစ်အာရှဒေသကရာနဲ့ချီတဲ့ဝန်ထမ်းတွေဒီနေ့လုပ်ငန်းဝင်ကနေခိတ္တထွက်ခွာဆန္ဒပြကြပါတယ်။ကမ္ဘာနဲ့ကကုမ္ပဏီရုံးဝယ်နှစ်ထာစင်နီးပါးကအမျိုးသမီးအများစုပါဝင်တဲ့ရာနဲ့ချီတဲ့ဝန်ထမ်းတွေ contract လုပ်သမားတွေလည်းဒီနေ့ဆန္ဒပြမယ်လို့မျှော်လင့်ရပါတယ်။လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုကျူးလွန်ခဲ့တယ်လို့ဆွဆဲခံခဲ့ရတဲ့အမှုဆောင်ရာရှိကြီးတွေကိုကျူးလွန်ခဲ့တဲ့လူရက်တွေကိုထုတ်ဖော်ပြောဆိုတာမျိုးမရှိဘဲအလုတ်ကထွက်တဲ့အချိန်မှာပေးရတဲ့ကုန်ကျစရိတ်တွေဟာတန်းနဲ့ချီရှိတဲ့အကြောင်း New York Times သတင်းစာကပြီးခဲ့တဲ့သတင်းပတ်ထဲဖော်ပြခဲ့ပြီးနောက်ကြီးထွားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲအခုနောက်ဆုံးကန့်ကွက်ဆန္ဒပြမှုတွေထွက်ပေါ်လာခဲ့တာပါ New York Times ကတော့လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကျူးလွန်ကြောင်းဆွဆဲခံခဲ့ရပြီးနောက်2014ခုနှစ်မှာအကြီးအကဲ2ဥက္ကဋ္ဌတာဝန်ယူထားသူ Andy Rubin ကို Google ကုမ္ပဏီကဒေါ်လာတန်း90ပေးခဲ့တာကိုလည်းဖော်ပြထားပါတယ်ဆောင်းပါးရဲ့ဖော်ပြချက်ကို2ဥက္ကဋ္ဌဟောင်းကညှင်းဆန်ခဲ့ပေမဲ့ Google ကုမ္ပဏီဘက်ကတော့ညှင်းဆန်တာမျိုးမရှိပါဘူးဆောင်းပါးဖော်ပြခဲ့တဲ့အတွက်ကုမ္ပဏီထဲမှာအမျိုးသမီးတွေနဲ့လူနည်းစုတွေပေါ်ပြုမှုဆက်ဆံပုံတွေတိုးတက်စေဖို့နဲ့လူမျိုးစုံပေါင်းဝင်ရရေးအလို့သမားတွေရဲ့လက်နေချီရဲ့လှုပ်ရှားမှုတွေမှာပုံမအားကောင်းလာခဲ့တာပါဒီနေ့စမိုင်းမှာစတင်ခဲ့တဲ့လှုပ်ရှားမှုမှာတော့လက်မှတ်စုဆောင်းတောင်းဆိုမှုတွေအကြီးအကဲမှုဆောင်ရရှိတွေနဲ့တွဲဆုံဆွေးနွေးတာတွေအပြင်အလို့သမားခွင့်ရလှုပ်ရှားမှုဖွဲ့ကတင်နန်းပေးအပ်တာတွေလည်းပါဝင်ပါတယ်
မြောက်ကိုရီးယားနိုင်ငံတွင်းမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပြီးဒီအခြေအနေကိုရပ်တန့်နိုင်အောင်ချက်ချင်းအရင်ယူဆောင်ရွက်ဖို့လဲတောင်းဆိုလိုက်ပါတယ်ဒီကိစ္စအပေါ်သုံးနှစ်ကြာလေ့လာခဲ့မှုမှာဆိုရင်မြောက်ကိုရီးယားမှာအမျိုးသမီးတွေအပေါ်စန့်ကျင်အကြမ်းဖက်မှုကတာမန်ဖြစ်ရပ်တစ်ခုလို့ဖြစ်နေတာတွေ့ရပြီးနေ့စဉ်လူမှုဘဝရဲ့ဖြစ်ရိုးဖြစ်စဉ်ကိစ္စရပ်တစ်ခုလို့လက်ခံထားကြရတယ်လို့ဒီကနေ့ထုတ်တဲ့စာမျက်နှာ86မျက်နှာပါHRW ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။အမျိုးသားပြန်လည်ပေါင်းစည်ရေးကိုရီးယား Institute က2018ခုနှစ်ဇူလိုင်လမှာထုတ်ထားတဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာထွက်လာပြီးနောက်မှာအခု HRW ရဲ့အစီရင်ခံစာထပ်ပြီးထွက်ပေါ်လာတာပါ။အမျိုးသားပြန်လည်ပေါင်းစည်ရေးကိုရီးယား Institute ရဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတွေအပေါ်အိမ်တွင်းအကြမ်းဖက်မှုကိုအလွဲတကူကျူးလွန်နေသလိုကြားမှာကွဲပြားမှုအပေါ်ခေါင်းပုံဖြတ်အမျက်ထုတ်နေတာတွေလူအဖွဲ့အစည်းအတွင်းအကြမ်းဖက်မှုတွေနောက်အမျိုးသမီးတွေကိုအကြမ်းဖက်မှုတွေကနေကောက်ွယ်ပေးဖို့ဒါမှမဟုတ်လဲပြန်လဲထူထောင်နိုင်ဖို့အတွက်လူမှုအခြေအနေမျိုးလည်းမရှိဖြစ်နေတယ်လို့ဖော်ပြပါတယ် HRW ရဲ့အစီရင်ခံစာထဲမှာတော့မြောက်ကိုရီးယားအစိုးရဟာတိုင်တန်းချက်တွေကိုစုံစမ်းတရားစီရင်ဖို့ပြက်ကွက်တာဘေးရန်သင့်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတဲ့အကြောင်းဒါပေမဲ့လည်းအစိုးရဘက်ကတော့နိုင်ငံတွင်းမှာကြားမှခွဲခြားဆက်ဆံတာမျိုးလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာမျိုးလုံးဝမရှိဘူးလို့တစ်ဖက်သက်ပြောဆိုထားတဲ့အကြောင်းလည်းဖော်ပြထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေဒီနေ့လာနေမယ့်တုန်းကပြန်တက်သွားပြီးတိတ်မကြခင်မှာပဲဂျာဗာပင်လယ်ထဲပြတ်ကျသွားတဲ့ Lion Air လေကြောင်းလိုင်းရဲ့ မှတ်စဉ် JT610 လေယာဉ်ပျက်စီးရေးကြားကနေခီးစဉ်အချက်လက်မှတ်တမ်းတင် Black Box တခုကိုရှာဖွေတွေ့ရှိတဲ့အကြောင်းအင်ဒိုနီးရှားရေတပ်ကရင်ခုန်သမားတွေကပြောပါတယ်ခီးစဉ်မှတ်တမ်းတင်ခရီးရီတွေကတခုကိုပင်လယ်ကျမ်းပြင်ရေအောက်မှာရှာဖွေတွေ့ရှိပြီးဆယ်ယူနိုင်ခဲ့တာဖြစ်ကြောင်းရင်ခုန်သမားတွေကဒေသခံသတင်းသမားတွေကိုဒီနေ့ပဲပြောဆိုလိုက်ကြတာပါ Boeing 737 Max 8အမျိုးအစားခီးတဲ့ရင်ဂျက်လေယာဉ်ပျက်စီးရေးကြားမှာလေယာဉ်ခီးစဉ်မှတ်တမ်းတဲ့အတူလေယာဉ်မှူးကမြေပြင်မှာရှိတဲ့လေကြောင်းထိန်းသိမ်းသမားတွေနဲ့နောက်ဆုံးဆက်သွယ်စကားပြောခဲ့တဲ့အတန်မှတ်တမ်းတွေပါဝင်အရေးကြီးတဲ့ချက်လက်တွေပါဝင်တဲ့မှတ်တမ်းတင်ကိရိယာတွေကိုပြန်ရနိုင်မှုရင်ခုန်သမားတွေတနေ့ကုန်ရှာဖွေနေတာဖြစ်ပါတယ်နောက်ဆုံးဆက်သွယ်မှုအတွင်းမြေပြင်မှာရှိတဲ့လေကြောင်းရေးထိန်းသိမ်းစကန်ကတော့လေယာဉ်ကိုပြန်လည်လာဖို့ပြောဆိုထားပါတယ်ဘန်ကာဘလစ်တွန်ကျွန်းကနေထွက်ခွာလာခဲ့ပြီးမှကြာခင်မှာပဲရေဒါပေါ်ကနေပျောက်သွားတဲ့ Lion Air လေယာဉ်ပျက်ကျတဲ့နေရာကိုရှာဖွေတွေ့ရှိထားပြီးဖြစ်တဲ့ဒါလို့ယူဆတဲ့အကြောင်းအနာပိုင်းနေမနေ့တုန်းကပဲပြောဆိုထားတာပါလေရင်ဖြစ်ချမှုအတွင်းလေရင်မှာလိုက်ပါသွားတဲ့ခီးစဉ်နဲ့လေရင်ဝင်တန်း189ရောက်စလုံးသိဆုံးခဲ့ပါတယ
်အင်တာနက်ကိုတင်းတင်းကြပ်ကြပ်ကန့်သက်ထိန်းချုပ်တဲ့နီလန်တွေကိုတရုတ်အစိုးရကကမ္ဘာတစ်ဝှမ်းနိုင်ငံတွေကိုတင်ပို့နေပြီးသဘောထားကွဲပြားမှုတွေနဲ့အချက်လက်တွေကိုထိန်းချုပ်အနာမြဲစေဖို့အတွက်ဒီနီလန်တွေကိုအသုံးပြုနေကြတယ်လို့အမေရိကန်ခြေဆိုင် Freedom House အဖွဲ့ကြီးကပြောဆိုလိုက်ပါတယ်Digital Anarchism Wada လို့အဖွဲ့ကြီးကတုံ့နှုံးပြီး Democracy Wada အခြေခံတဲ့အုပ်ချုပ်မှုစနစ်ပေါ်မှာချင်းချောက်လာတာနဲ့အတူကမ္ဘာတစ်လွှတ် Internet လွတ်လပ်မှုဟာဆိုရင်အခု2018ခုနှစ်မှာလည်း၈နှစ်ဆက်တိုက်ကျဆင်းနေတယ်လို့မနစ်ဗုဒ္ဓဟူးနေ့ထုတ်နှစ်ပတ်လည်အစီအခါစာမှာဖော်ပြပါတယ်။စောင့်ကြည့်ခဲ့တဲ့နိုင်ငံပေါင်း65နိုင်ငံထဲက36နိုင်ငံတို့ရဲ့ Internet Online ပေါ်ကအချက်လက်စီမံခန့်ခွဲမှုအပေါ်တရုတ်ဘက်ကကူညီပေးခဲ့ပြီးဒီနိုင်ငံအများအပြားကိုအင်တာနက်ဆောင်ချတဲ့ပစ္စည်းကရိယာတွေပေးခဲ့တာလို့လဲ Freedom House ကပြောဆိုထားပါတယ်။အစိုးရအများအပြားကတော့သတင်းထူတွေကိုတိုက်ဖြတ်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေအင်တာနက်အသုံးပြုခွင့်နဲ့သတင်းအချက်အလက်တွေကိုတတ်မြက်ကန့်သတ်မဲ့ဥပဒေသစ်တွေပြဋ္ဌာန်းခဲ့တာဒါမှမဟုတ်လဲဥပဒေသစ်တွေအစိုးပြုထားကြတယ်လို့လဲအစိုးရကန်စာကထောက်ပြထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုလုံဝင်ရောက်ကိုကျူးစားသူအများပြပါဝင်အမေရိကတိုက်အလဲပိုင်းကရွှေပြောင်းဝင်ရောက်သူလူအကြီးကိုအမေရိကန်နိုင်ငံနဲ့ဝင်မလာနိုင်အောင်မက္ဆီကိုနိုင်ငံနဲ့နေဆက်ကိုတပ်ဖွဲ့ဝင်1000ကျော်လောက်ထိဆေးလုကောင်းဆေးလွတ်သွားမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်လူစုတွေနဲ့ရာဇဝတ်ခိုင်းဝင်တွေပါဝင်တယ်လို့အစိုးရကပြောခဲ့တဲ့သမ္မတထရန့်ကအန်ဒီရဲ့ကြီးမားတဲ့လူအကြီးဖြစ်နေလဲထပ်မံပြောဆိုသွားခဲ့တာပါဒါပေမဲ့လည်းရွှေပြောင်းဝင်ရောက်သူတွေကတချို့ကတော့သူတို့ကလူစုတွေမဟုတ်တဲ့အကြောင်းနဲ့ရေရွသသဘောရက်တီးအတွက်ထွက်ခွာလာကြတာဖြစ်တဲ့အကြောင်းပြောဆိုပါရတယ်။သမ္မတထရန့်ကဆေးလွတ်ဖို့ပြောနေတဲ့ကိန်းဂဏန်းဟာလက်တလောပင်ကိုဆက်တာကျုပ်ကနေနေဆက်ကိုဆေးလွတ်ထားတဲ့စစ်သည် 9,200 လောက်နဲ့ကာကွယ်ရေးအရင်တပ်ဖွဲ့ဝင် 1,100 ထက်အစာပေါင်းများစွာပုံများနေတာပါ။နေဆက်မှာလက်ရှိတာဝန်ပေးထားတဲ့တပ်ဖွဲ့ဝင်တွေကိုအကူအညီပေးဖို့နောက်ထပ်တပ်ဖွဲ့ဝင်အင်အား 2,000 လောက်အသင့်ပြင်ထားတဲ့အကြောင်းလဲကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေက VOA ကိုပြောပါရတယ်။သမ္မတထရန့်ပြောတဲ့ပမာဏလောက်အတိုင်းသာနေဆက်ကိုဆေးလွတ်ခဲ့မယ်ဆိုရင်တော့ဤရက်နဲ့စီးရီးယားနိုင်ငံတွေကအချမ်းဖက်ဝါရီတွေကိုတက်ခိုက်ဖို့အမေရိကန်ကအာဖဂန်နိုင်ငံမှာဆေးလွတ်ထားတဲ့တပ်ဖွဲ့ဝင်အင်အား 14,000 ထက်တောင်ပုံများနေမှာလည်းဖြစ်ပါတယ်
။ကနေဒါနိုင်ငံတွင်တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေကိုနှစ်စဉ်လူ1,000အထိတိုးပြီးပြန်ပို့ဖို့ကနေဒါနယ်စပ်ရေးရာဌာနကစီစဉ်နေပါတယ်။ဒုက္ခသည်နဲ့နိုင်ငံရေးခုံလုံခွင့်မရသူတွေအပြင်နိုင်ငံလုံးချုပ်ရေးကိုချင်းချောက်မှုအဖြစ်အာဏာပိုင်တို့ဘက်ကယူဆခံရသူတွေလည်းပါဝင်မှာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားတဲ့နိုင်ငံတစ်ခုဖြစ်ကနေဒါနိုင်ငံဘက်ကရွှေပြောင်းချေချသူတွေနိုင်ငံရေးခေလွန်ကွင့်ရလိုသူအများအပြားကိုနှစ်ပေါင်းများစွာလက်ခံခဲ့တဲ့အကြောင်းနိုင်ငံကိုလာကြတဲ့သူတွေအနေနဲ့လည်းနိုင်ငံရဲ့ဥပဒေနဲ့လုံထုံးလုံနည်းတွေကိုလိုက်နာပုံမျှော်လင့်ကြောင်းနေဆက်ရေးရာဌာနရဲ့ပြောခွင့်ရကနိုင်ငံပိုင် Canadian Broadcasting Corporation ကိုပြောဆိုခဲ့ပါတယ်။နေရင်ပြန်ပို့မယ်စီးရင်မှာရွှေပြောင်းဝင်ရောက်သူ 18,000 လောက်ရှိနေပြီးအဲ့ဒီထဲက 9,300 ထုကတော့တရားဥပဒေနဲ့ညှိဆွန်းသူတွေဖြစ်ပါတယ်။အဆောင်အချက်မရှိတဲ့အမေရိကန်နယ်စပ်ကိုဖျက်ပြီးကနေဒါနိုင်ငံတဲကိုနိုင်ငံရေးခေလွန်ခွင့်ရှောက်ထားလို့သူတွေဝင်လာတဲ့အရေးအတွက်ကပြဿနာတစ်ခုဖြစ်တယ်လို့လဲအတိုက်အခံကွန်ဆာဗေးတစ်တွေကပြောဆိုကြပါတယ်ရှင်။
အမေရိကန်ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့ကဂျူးဖျားရောက်မှလူ၁၀ယောက်ကိုပြစ်ခတ်တပ်ဖြတ်မှုနဲ့ဆွဆွဲခံထားသူကိုဒီနေ့ပြည်တော်စုတရားရုံးမှာရုံးထုတ်ဖို့စီစဉ်ထားပြီးလူသတ်မှုမော်ဒီစိန်နဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုပေါင်း44မှုနဲ့တရားစွဲဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။အသက်46နှစ်အရွယ်ရောဘတ်ပါဝါစ်ကိုတော့အော်တိုဘာလ29ရက်နေ့က Tree of Life ဂျူးဖျားရောက်မှပြစ်ခတ်မှုတွေခုံသမားရေးအဖွဲ့ကမနေ့တုန်းကပဲဆွဲချက်တင်ထားတာပါ။ခုံသမားရေးအဖွဲ့ရဲ့ဆွဲချက်ကိုရှင်းနေရုံ Jeff Session ကကြေညာခဲ့ရမှာတော့ဆွဆွဲထားတဲ့ကျူးလွန်မှုတွေဟာနားမလည်နိုင်လောက်တဲ့မိစ္ဆာလူရဲ့ဖြစ်တယ်လို့တိုင်းပြည်ရဲ့စံတန်ဘိုးတွေနဲ့လည်းဆန့်ကျင်နေတဲ့အတွက်ထိခိုက်ဒေချေခဲ့ရသူတွေနဲ့စုမျိုးသားချင်းတွေအတွက်သာမကပစ်ဆွတ်မျိုးနဲ့တိုင်းပြည်တစ်ခုလုံးအတွက်ပါအရေးကြီးတဲ့အကြောင်းပြောဆိုထားပါတယ်။
တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးမှပြီးခဲ့တဲ့လတဲ့ဆော်ဒီသတင်းစာဆီယာဂျမဲကာရှိုဂီတပ်ဖြတ်ခံရမှုကိုစုံစမ်းစစ်ဆေးတာမှာအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ဆော်ဒီနိုင်ငံကိုတူရကီတရားရုံးဝင်ကြီးကထပ်မံတောင်းဆိုပါတယ်။အစ္စတန်ဘူးမြို့ကဆော်ဒီနဲ့တူရကီတို့ရဲ့၃ရက်ကြာစုံစမ်းစစ်ဆေးမှုအတွင်းကာရှိုဂီအလောင်းရှိတဲ့နေရာနဲ့တပ်ဖြတ်ဖို့ခိုင်းစေသူနဲ့ပတ်သက်လို့တူရကီအစိုးရရှေ့နေအီဖန်ဖီဒန်ရဲ့မေးမြန်းချက်အတွေ့အပြည့်မရခဲ့တဲ့အကြောင်းတူရကီတရားရေးဝန်ကြီးအဗ်ဒူဟာမစ်ဂူလ်ကပြောဆိုလိုက်တာပါ။သတင်းစာဆရာတပ်ဖြတ်ခံရမှုဟာနိုင်ငံတကာရေးရာကိစ္စတစ်ခုဖြစ်လာနေကြောင်းလဲအန်ကာရာမြို့တော်မှာသတင်းထောက်တီကိုပြောဆိုသွားပါတယ်။အမှုကိုဖုံးကွယ်ထားလို့မရသလိုစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းမြင်သာမှုရှိစေဖို့ဆော်ဒီအာဏာပိုင်တွေဘက်ကအနီးကပ်ပူးပေါင်းဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာပါ။သတင်းထောက်တည်ဆုံးမှုနဲ့ပတ်သက်လို့အစိုးရပိုင်းမှညှင်းဆန်ခဲ့ပေမဲ့ဆော်ဒီအစိုးရကနောက်ပိုင်းမှာတော့စီကံချိုးဖောက်တဲ့ထောက်လှမ်းရေးတွေလက်ချက်နဲ့တည်ဆုံးခဲ့ရတာလို့ပြောဆိုထားပါတယ်ရှင်။ဒီကနေ့ညပတ်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထက်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချင်တဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုစစ်တိုက်တင်ဆက်သွားပါမယ်။Freedom House အဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာတစ်ခုမှာတော့ကမ္ဘာတဝန်အစိုးရတွေဟာအင်တာနက်အသုံးပြုမှုနဲ့လူမှုကွန်ရက်တွေကိုပို့ပြီးတော့ထိန်းချုပ်လာတယ်လို့ဖော်ပြပါတယ်။2019ခုနှစ်အတွင်းမှာနိုင်ငံအတော်များများကအာဏာပိုင်တွေဟာအထက်အခံတွေကိုသတင်းမှားတွေဖြန့်ချိတယ်ဆိုတဲ့စွပ်စွဲချက်တွေလုပ်ပြီးနှုတ်ပိတ်ဖို့ကြိုးပမ်းခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်အတွင်းမှာပဲအင်တာနက်အွန်လိုင်းပေါ်ကတဆင့်ဝါဒဖြန့်ချိမှုတွေရှိခဲ့သလိုအွန်လိုင်းပေါ်ကနေကိုယ့်ရဲ့အချက်အလက်ပေါက်ကြားမှုတွေလည်းဖြစ်ခဲ့ပါတယ်။ဒီလိုအခြေအနေတွေဟာဒီမိုကရေစီအတွက်အဓိကချိန်ချမှုတစ်ရက်လည်းဖြစ်နေတယ်လို့ Freedom House သုတေသီတူကပြောဆိုတဲ့အကြောင်းစလာတီစာဟုတ်တဲ့ရေးသားပေးပို့ထားတာကိုကုသညုံကပြောပြချပါတယ်
။ကမ္ဘာနဲ့ဝိုင်းအင်တာနက်လွတ်လပ်ခွင့်ဟာ9နှစ်ဆက်တိုက်ကျဆင်းခဲ့ပြီးတော့ဒါဟာဆိုလို့ရှိရင်အင်တာနက်အွန်လိုင်းကိုအသုံးပြုပြီးတော့ချက်လက်အသုံးချမှုတွေကြောင့်ဖြစ်တယ်လို့ Freedom House အဖွဲ့ကြီးရဲ့အခုအစီအစဉ်စာမှာဖော်ပြခဲ့ပါတယ်။အင်တာနက်လွတ်လပ်ခွင့်ကိုအမြတ်ထုတ်အသုံးချဆုံးနိုင်ငံအဖြစ်နဲ့တရုတ်နိုင်ငံဟာ3နှစ်ဆက်တိုက်ကို Freedom House အစီအစဉ်စာမှာဖော်ပြခံခဲ့ရပါတယ်။ကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Iceland နဲ့ Estonia နိုင်ငံတို့ဖြစ်ကြပါတယ်။အင်တာနက်လွတ်လပ်ခွင့်စူးစူးဝါးဝါကျဆင်းနေတဲ့နိုင်ငံတွေထဲမှာတူရကီနိုင်ငံလည်းပါပါတယ်။တူရကီနိုင်ငံမှာ2016ခုနှစ်မအောင်မြင်တဲ့အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်သမ္မတယူဆက်ဖ်တီယက်အာဒူဝမ်ဟာအင်တာနက်အသုံးပြုမှုကိုတင်းကျပ်ကင်တွယ်လာတယ်လို့ Freedom House ရဲ့သုတေသီ Adrian Shabes ကပြောပါတယ
်။ And we've seen in the past few years how a refusal to
အင်တာနက်ပေါ်ကအချက်အလက်တချို့ဖယ်ရှားပေးဖို့တူရကီတရားရုံးကဆုံးဖြတ်တာကိုမနာခံတဲ့ website တွေကိုပိတ်ပစ်တာမျိုးပြီးခဲ့တဲ့နှစ်တည်းအတွင်းတွေ့လာရပါတယ်။
အင်တာနက်ကတဆင့်အချက်လက်မှားတွေဖြန့်ချီတာမျိုးကိုလိုချင်တဲ့ line ကိုရဖို့အတွက်အင်တာနက်ကိုချက်လက်အသုံးချတာမျိုးနဲ့ရွေးကောက်ပွဲတွေကိုအနှောက်အယှက်ပြုတာပြီးခဲ့တဲ့နှစ်အတွင်းနိုင်ငံပေါင်း18နိုင်ငံမှာတွေ့ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်တော့2016သမ္မတရွေးကောက်ပွဲမတိုင်ခင်အင်တာနက်ကတဆင့်သတင်းမှားတွေဖြန့်တာမျိုးရှိခဲ့ပြီးတော့ဒီအခြေအနေဟာစွန့်စီရာဖြစ်နေဆက်ပြီးတော့ရှိနေတုံးပဲလို့လည်း Adrian Shabes ကပြောပါတယ်။
Unfortunately this year really underlined the notion that the internet can disrupt
internet ဟာအာဏာရှင်စနစ်ကိုမတိမငြိမ်ဖြစ်အောင်လုပ်နိုင်တယ်လို့ပဲဒီမိုကရေစီစနစ်တွေကိုလည်းအနှောက်အယှက်ဖြစ်နိုင်တယ်ဆိုတာကိုဒီနှစ်အစီရင်ခံစာမှာအလေးပေးပြောထားပါတယ
်ခိုင်မာတဲ့သတင်းမီဒီယာတွေကိုပုံဖြတ်နှောက်ယှက်ဖို့အတွက်လူမှုကွန်ရက်တွေကိုလက်နက်အဖြစ်ဘလို့အသုံးချနေလဲဆိုတာကိုစုံစမ်းဖော်ထုတ်မဲ့လွတ်လပ်တဲ့သတင်းသမားတွေကိုကူညီပေးကြဖို့ကိုလည်း Freedom House ကတိုက်တွန်းထားပါတယ
် We've seen some really great efforts in places like the United States
ဒီကဘဝနှောက်ယှက်ဖို့ဒါမှမဟုတ်သတင်းသမားတွေကိုတိုက်ခါချဖို့သတင်းမှားတွေဖြန့်ချီပုံဖြတ်နေသူတွေနောက်ွယ်မှာဘယ်သူရှိတယ်လဲဆိုတာကိုဖော်ထုတ်ဖို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအချို့မှာကြိုးပမ်းနေကြတာတွေကိုတွေ့ရပါတယ
်။ကမ္ဘာနိုင်ငံတွေကနိုင်ငံရေးဖြစ်စဉ်တွေမှာဩဇာတရားမှုရှိနိုင်ဖို့နောက်သူတို့နိုင်ငံတွေမှာလည်းအာဏာခိုင်မြဲဖို့သတင်းမှားတွေကိုဖြန့်ချီနေသူတွေတဲမှာတော့ရုရှားအစိုးရကလည်းထည့်သွင်းထားပါတယ်။အင်တာနက်လွတ်လပ်ခွင့်ကျဆင်းတဲ့နိုင်ငံစီးနှင်းမှာမြန်မာနိုင်ငံလည်းပါပါတယ်။ မြန်မာအစိုးရအနေနဲ့စက်သွေးလိုင်စင်တွေချပေးပြီးတော့အပြိုင်ဆိုင်ဈေးကွက်ဖွင့်ပေးခဲ့လို့တယ်လီဖုန်းနဲ့အင်တာနက်အသုံးပြုမှုဈေးကျဆင်းခဲ့တာနဲ့အင်တာနက်ပို့ပြီးတော့လွယ်လွယ်ကူကူအသုံးပြုလာနိုင်တာကိုတော့တိုးတက်တဲ့အခြေအနေတစ်ခုဖြစ်နေ Freedom House အစီအစဉ်ဆိုင်ကဖော်ပြပါရတယ်။ဒါပေမဲ့လို့လေအခုလက်ရှိ NLD အစိုးရလက်အောက်2018ခုနှစ်မှာတော့အင်တာနက်လွတ်လပ်ခွင့်ကျဆင်းသွားတယ်လို့ဆိုပါရတယ်။ရခိုင်မြောက်ပိုင်းပြည်ပခနဲ့ပတ်သက်ပြီးတော့သတင်းရေးသားရမှာသတင်းသမားတွေကိုနောက်အွန်လိုင်းလူမှုကွန်ရက်ပေါ်ကတက်ကြွလှုပ်ရှားသူတွေကိုချိန်ချောက်မှုတွေအကြမ်းဖက်မှုတွေတချို့ဆိုလို့ရှိရင်ကိုယ့်ရဲ့လုံခြုံရေးစိုးရိမ်လာရတာမို့လို့တိုင်းပြည်ကနေပြီးတော့ထွက်သွားရတာမျိုးတွေအထိဖြစ်ခဲ့တယ်လို့အစိုးရကမှဖော်ပြပါရတယ်။အထူးသဖြင့်တော့ရခိုင်မြောက်ပိုင်းပြည်ပခရိန်ဂျာမွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနဲ့မြန်မာစစ်တပ်ဟာသူတို့လူတို့လူပုံဖော်တယ်လို့စွန့်နှိပ်ပြောဆိုရေးသားမှုတွေကိုထိန်းချုပ်ဖို့အတွက်ကြိုးစားလာတာကိုထောက်ပြပါရတယ်။ရွန်ဂျာကိစ္စနဲ့ပတ်သက်ပြီးတော့သတင်းဌာနတွေအနေနဲ့သတင်းကိုအမှန်တိုင်းမဟုတ်ဘဲနဲ့ဖြတ်တောက်ထုတ်လွှင့်လာတာတွေရှိပြီးတော့အစိုးရကဖော်ပြရေးသားတယ်လို့ပဲရေးသားနေရတဲ့အခြေအနေဖြစ်နေတာကိုအစိုးရကမှဖော်ပြပါရတယ်။ဒါကြောင့်လည်းပဲပြည်တွင်းသတင်းလိုင်းတွေမှာရွန်ဂျာဆိုတဲ့အတုံးနှုံးကိုအစိုးရကတားမြစ်ထားတယ်လို့ကိုသတ်မှတ်ပြီးတော့ဒီအတုံးနှုံးကိုရှောင်ပြီးတော့ရေးသားဖော်ပြလာတယ်လို့ဆိုပါတယ်။ MNTV ရုပ်သံအစီအစဉ်မှာ BBC အစီအစဉ်တွေကိုထုတ်လွှင့်ပေးနေရမှာရွန်ဂျာအတုံးနှုံးပါတဲ့အစီအစဉ်တွေကိုဖြတ်တောက်ပစ်နေတာမဟုတ်လို့BBC အစီအစဉ်ကနေပြီးတော့ MNTV မှာတစ်ဆင့်ကထုတ်လွှင့်နေတာတွေကို2019 September လမှာရနာခဲ့ရတယ်လို့အစီအစဉ်ကားကနေပြီးတော့ဥပမာပေးဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ပေါ်မှာအမုန်းစကားပြန့်ပွားမှုတွေရှိနေပြီးတော့ဒါဟာအခြားဒီမိုကရေစီနိုင်ငံတွေမှာကြုံရတဲ့နေတူပဲလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီလွတ်လပ်ခွင့်ထိခိုက်လာမှာစိုးရိမ်ရတဲ့အနေအထားမှာရှိနေတယ်လို့လည်း Freedom House အစီအစဉ်ကဖော်ပြထားပါတယ်ခင်ဗျာ။
ကိုယ်တိုင်ညုံပါရှင်ခုတစ်ဆက်တည်းမြန်မာနိုင်ငံမှာအခုနှစ်အတွင်းအင်တာနက်လွတ်လပ်ခွင့်ကျဆင်းလာကြောင်းအမေရိကန်အခြေစိုက် Freedom House အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြတဲ့နေရာမှာမြန်မာအစိုးရကဆက်သွေးလိုင်စင်တွေချပေးပြီးတယ်လီဖုန်းနဲ့အင်တာနက်သုံးစွဲနိုင်ခွင့်ပေးရလာတယ်ဆိုပေမဲ့အင်တာနက်လွတ်လပ်ခွင့်အပိုင်းမှာကျဆင်းသွားတယ်လို့ဆိုထားပါတယ်မြန်မာလွှတ်တော်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ကိုဖွဲ့စည်းလှုပ်ဆောင်နေတာကလည်းပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပါတယ်ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင
် NLD အစိုးရလက်ထက်2018ခုနှစ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကျဆင်းလာကြောင်းအမေရိကန်အခြေစိုက် Freedom House အဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံသားတွေအသုံးများတဲ့ Facebook မှာအမုန်းတရားအပေါ်အခြေခံပြီးတိုက်ခိုက်ရေးသားနေတာတွေကြုံနေရတဲ့အတွက်သုံးဆွဲသူတွေကကိုယ်တိုင်တီးဖြတ်မှုကိုလှုပ်လာနေကြတယ်လို့လူငယ်နဲ့လူမှုသဟဇာတအဖွဲ့ဦးဆောင်သူအမုန်းစကားမပြန့်ပွားရေးလှုပ်ရှားမှုကကိုသက်ဆွေဝင်းကပြောပါတယ်
online မှာဆိုရင်ကျွန်တော်ဆိုလို့ရှိရင်အဲ့ဒီမတက်ပြမယ်လို့ပြီးတော့ကျွန်တော်အမေသမီးရဲ့ CIA ကိုလည်းသူဟာချိန်ဆတာမျိုးရှိတယ်။2013လောက်တုန်းကကျွန်တော်တို့ဒီဘာလိုက်လူမျိုးကြီးစားရမဖြစ်အောင်ကျွန်တော်ကမ်ပိန်းတွေလုပ်ကြတော့အဲဒီတော့ကျွန်တော်ဒီဖုန်းနဲ့ဆက်ပြီးတော့ပြောတာမျိုးကြုံကြည့်ရတယ်။ကျွန်တော်ဒီကအစိုးရခင်မှာတော့ကျွန်တော်ဒီ2015နှစ်ကုန်ပိုင်းလောက်မှာကျွန်တော်ကြုံကြည့်ရတယ်။ကျွန်တော်ဒီရွှေဘုံကျမ်းမှာဒီမော်ဖင်ဘာသာဝင်ဒီပြောင်းနေကြီးကောင်ဖုန်းကြီးရနေပြီးတော့ဟိုကခံပြီးရိုက်တဲ့ကြီးကောင်ဝင်ပြီးတော့ရက်တည်ရဲ့ခါကျတော့ကျွန်တော်ဟိုကချင်းချောက်တာမျိုးကြုံပြီး online အနေပေါ့ဒီ Ranger ဆိုရင်သကလုံးကကျွန်တော် event Facebook တွေမှာမှာကျွန်တော်ဒီပုံမှန်ဒီတွေမကြီးရတော့ကျွန်တော်ပြည့်ကျွန်တော်ဒီအားငါခောက်ပြီးနဲ့ဖမ်းနေဆိုတဲ့ခါမျိုးတွေအများကြီးအားလာတယ်အခုသဖြင့်ဒီ fit တဲ့ဒီ draw ဖူးကြီးပေါ့ဒါလိုက်ပြောရတာမျိုးတွေဖြစ်ပြီးရှင်ရဲ sensitive ဖြစ်ပြီးပြောပိုင်လို့မရှိဘူးပြောပြီးဆိုလို့ရှင် energy ထောက်ခံတဲ့လူတွေဘက်ကရောပြီးတော့ဒီ fit တဲ့ထောက်ခံတဲ့လူတွေဘက်ကရောလာပြီးတော့တိုက်ခိုက်တာမျိုးတွေပြောဖို့တာမျိုးတွေကျွန်တော်ရှိသားတာမျိုးကြီးအများကြီးရတယ်။ကျွန်တော်တရားဖွေးတာမျိုးကြီးပေါ့အများကြီးရုပ်ဖူးလုံးအကြီးရတယ်
။ Facebook ပေါ်ကနေလူမျိုးရင်းနဲ့ဘာသာရေးခွဲခြားမှုအမုန်းစကားတွေပြန့်နှံ့နေဆိုပြီး Facebook ကုမ္ပဏီကိုယ်တိုင်ကမြန်မာစစ်တပ်နဲ့ပတ်သက်တဲ့အကောင့်အတော်များများကိုပိတ်ပင်ခဲ့တာကိုလည်းအစိုးရခန်းစာမှာဖော်ပြပါတယ်။မြန်မာအစိုးရအနေနဲ့ဆက်သွယ်ရေးလိုင်စင်တွေချပေးနေပြီးအပြိုင်အဆိုင်ဈေးကွက်ဖွင့်ပေးခဲ့လို့တယ်လီဖုန်းနဲ့အင်တာနက်သုံးစွဲကဈေးနှုန်းကျဆင်းခဲ့ပြီးအင်တာနက်ကိုပိုပြီးလွယ်လွယ်ကူကူသုံးလာနိုင်တာတွေဟာတိုးတက်တဲ့အခြေအနေတရက်အဖြစ်နဲ့ Freedom House အစီရင်ခံစာကပေါ်ပြပါတယ်။ဒါပေမဲ့လို့အခုလက်ရှိ NLD အစိုးရလက်ထက်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ဆိုပြီးလွှတ်တော်မှဖွဲ့စည်းလှုပ်ဆောင်နေတာတွေကပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့မတ်တင်စာရှင်းလက်ရည်ကထောက်ပြပါတယ်။ဒီမော်ဂ
ျီတိုင်းမလုပ်ခင်ပြန်ဆက်လာနေပြန်များအတိတ်ပညာအရင်ဆုံးပေးတယ်လေအဲ့လိုဆယ်ရွေးပြန်ပေးပြီးတဲ့အခါကျတော့မော်နီတာရေးလောက်တာဖြစ်တယ်လေမော်နီတာရေးလောက်တာကတော့ဒီ privacy တွေပုံပြီးကလွတ်လပ်ခွင့်ကိုကြိုက်တယ်မှာဟာမဖြစ်ဖို့အများကြီးစဉ်းစားအောင်ပါပေါ့နော်နောက်တစ်ခုကဒီ social media မှာတချို့တော့ Facebook account တွေကို ban လိုက်တဲ့ကိစ္စမှာဒီအကြောင်းချင်းစီကို ban တဲ့အပိုင်းကတော့ဒါတော့ဘယ်အကြောင်းလာပေါ်မှာအခြေခံပြီးလုပ်တာလဲဆိုတော့ပြည်သူကို channel လည်းမခွင့်ပြအောင်ဆိုရင်ဒါ social media ပေါ်မှာပြည်သူရဲ့အားလည်းမကိုလွဲလာနိုင်တဲ့
ရခိုင်မြောက်ပိုင်းပြည်ပကနဲ့ပတ်သက်လို့သတင်းရေးသားရမှာ တရင်သမားတွေကိုအွန်လိုင်းလူမှုကွန်ရက်ပေါ်ကနေချိန်ချောက်တာမျိုးအကြမ်းဖက်တာတွေရှိလာတာကြောင့်အချို့ဆိုရင်ကိုယ်လုံးညုံရင်းစိုးရိမ်လာရပြီးတိုင်းပြည်ကနေထွက်သွားရတာမျိုးအထိဖြစ်ခဲ့ရတယ်လို့အစိုးရခန်းစားမှဖော်ပြပါတယ်။အထူးသဖြင့်ရခိုင်မြောက်ပိုင်းပြည်ပကရိုဟင်ဂျာမွတ်စလင်ဒုက္ခသည်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာစစ်တပ်ဟာသူတို့လိုသလိုပုံဖော်နေကြသလိုဆွေးနွေးပြောဆိုရေးသားမှုတွေကိုထိန်းချုပ်ဖို့စ조사လာတာတွေကိုထောက်ပြထားပါတယ်။တချိန်တည်းမှာပဲရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့လူမှုကွန်ရက်ပေါ်မှာအမုန်းစကားပြန်ပွားတာတွေရှိနေပြီးဒါဟာအခြားဒီမိုကရေစီနိုင်ငံတွေမှာကြုံနေရတဲ့နီးတူလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီလွတ်လပ်ခွင့်ကိုထိခိုက်လာမှာစိုးရင်ရတဲ့အနေအထားရှိတယ်လို့ Freedom House ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Iceland နဲ့အက်စတိုးနီးယားနိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ
။ကုညာဝင်းအောင်ပါရှင်ခုတော့မလေးရှားရောက်ချင်းတုတ်ခါတဲ့တွေတင်ပြဆက်ရအောင်ပါမြန်မာနိုင်ငံတွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရေရေရမရှိသေးတဲ့အတွက်မလေးရှားနိုင်ငံကိုရောက်နေတဲ့ချင်းလူမျိုးဒုက္ခသည်တွေကိုဒုက္ခသည်အနေနဲ့ခလုံးခွင့်ပေးနေတာတွေရပ်ဆိုင်တော့မယ်ဆိုရဲ UNHCR ရဲ့ဆုံးမြတ်ချက်ကိုပြန်မြင်ပြေးဖို့ချင်းတုတ်ခါတဲ့များအထောက်အကူပြုကော်မတီကတောင်းဆိုလိုက်ပါတယ်ချင်းတိုင်းရင်းသားတွေကိုမလေးရှားကနေနေရပြန်ဖို့မယ်ဆိုရင်အလုတ်ကန်ခွင့်လန်းနဲ့လုံခြုံရေးအတွက်ဆိုရင်ရတယ်လို့ဆိုပါတယ်ကုစောထက်တင်ပြပို့ထားပါတယ်
မလေးရှားမှာရှိတဲ့မြန်မာတိုင်းသားချင်းဒုက္ခသည်တွေကိုဆက်လက်ခုလုံခွင့်ရပ်ဆိုင်တော့မယ်ဆိုပြီးမလေးရှားနိုင်ငံဆိုင်ရာ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှမင်းကြီးယုံက2018ဇွန်လကလေးကကြေညာထားတာပါ။ဒါကြောင့်မြန်မာနိုင်ငံကိုပြန်ရမယ်ဆိုရင်သူတို့လုံခြုံရေးခွင့်လန်းတွေအတွက်ရောလုံခြုံရေးအတွက်ပါစိုးရင်ပူပန်တဲ့အကြောင်းချင်းဒုက္ခသည်များထောက်ကူပြုကော်မတီကစလိုင်းရှိန်ထွန်းကပြောပါရစေ
။ဒုက္ခသည်တွေကိုလက်ခံပေးပါမယ်ဆိုပြီးလက်မှတ်ထိုးတာရှင်းမလေးရှားနဲ့အင်ဂျီကမှာပါသူတို့လည်းလက်ရှိအခြေအနေဒုက္ခသည်တွေမြန်မာပြည်ဒုက္ခသည်တွေမြန်မာပြည်ရဲ့ migrant worker တွေအကုန်ပြီးတဲ့မလေးရှားအစိုးရအနေနဲ့လက်မှတ်သာမထိုးတာလက်မှတ်ထိုးရတဲ့သဘောသွားတဲ့အရာတော့တို့ကလည်းအကုန်လုံးအကူအညီပေးနေရတဲ့အနေအထားမျိုးရှိနေတာပေါ့ဒီကနေ့တော့ရှိရင်ဒီကနေ့မလေးရှားမှာချင်းတစ်ခုတည်းမဟုတ်ဘူးဗျချင်းကတော့လူဦးရေကပိုပြီးများသွားတာပေါ့သို့တော်လည်းအဲ့ဒီချင်းမှာကမြန်မာရှိတဲ့ခင်ရှိတဲ့ရှမ်းရှိတဲ့ကျင်းရှိတယ်။နောက်ပမာတိုင်းသားတွေရှိတယ်။ဆိုတော့အဲ့ဒီဟာတွေကအကုန်လုံးခြုံငုံစဲစားပြီးတော့မြန်မာနိုင်ငံကြီးရဲ့ဟိုဂိမ်းကြီးဖြစ်ချင်နေတယ်ဆိုတော့အဲ့ဒီဟာကိုပြန်ခြုံငုံကုန်းတော့ပို့လို့အရေးကြီးတယ်။ဘာကြောင့်လဲဆိုတော့ဒီလက်ရှိမြန်မာပြည်ဂိမ်းကြီးဖြစ်ချင်ကြတော့လောတူတော့မယ်ဆိုတော့ဒီအတိုင်းတာကြည့်ခူးရကဟိုပေါ်ဆောင်ပေးမယ်ဆိုတော့အတိုင်းတာပေါ်မှာလည်းမြည်တယ်။နောက်ဂိမ်းကြီးဆိုတာကလည်းဒီကနေ့နဲ့ပြီးသွားမယ်ဖြစ်ချင်ပြီးတော့မဟုတ်ဘူး။အဲ့လိုလူကြီးနိုင်ရမှအနေအထားမျိုးဖြစ်တယ်။ဒီဖက်ဆော်လည်းအစိုးရကဘာမှပြင်ဆင်ထားတာတွေဒါတွေမရှိတဲ့အခါကျတော့ဒီမှာပြည့်အနေအထားကလည်းပြန်လာတဲ့ဒုက္ခတွေအချိန်မီဒီစည်းစိမ်ဥပဒေအရညာဒုက္ခပေးလို့ရနိုင်တဲ့အနေအထားမျိုးရှိတဲ့အခါကျတော့နောက်နိုင်ငံဆက်ချမ်းကဒီဟာကိုလူသားချင်းစာနာတဲ့ဥပဒေအနေနဲ့သူတို့ကပြန်ပြီးတော့မှဟိုလက်ခံပြင်ပုံပြီးတင်တော့လက်ရှိမှာပြည့်အချိန်မီနဲ့ပြန်ပြီးချိန်ဆိုင်လို့ဆိုလို့
မလေးရှားကိုရောက်လာတဲ့ချင်းဒုက္ခသည်တွေထောင်ထဲချီရှိပြီးအမေရိကန်ပြည်အောင်စုဒါမှမဟုတ်ရင်တတိယနိုင်ငံတွေမှာခုတ်လုံခွင့်ပေးဖို့ UNHCR ကတဆင့်တောင်းခံနေကြပါတယ်။တတိယနိုင်ငံအထူးသဖြင့်အမေရိကန်ပြည်အောင်စုကိုသွားဖို့လျှောက်ထားတဲ့ချင်းတိုင်းရင်းသားတွေအကြားကိုယ်ရေးအချက်လက်ရောထွေးမှုတွေရှိရဆိုပြီးနောက်ပိုင်းလက်ခံမဲ့နိုင်ငံတွေကပြန်လည်စစ်ဆေးရာတွေလုပ်ခဲ့သလိုချင်းပြည်နယ်အတွင်းအခြေအနေတည်ငြိမ်မှုတွေရှိလာရလို့မြင်တဲ့အတွက်အခုလိုဒုက္ခသည်အဖြစ်ကအသိအမှတ်ပြုတာကိုရုတ်သိမ်းဖို့ဆုံးဖြတ်လိုက်တာလို့ကပုံးမလေးရှားမြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးဆောင်ဝင်းကပြောပါရယ်
ဟုတ်ကဲ့ဒုက္ခသည်အများစုကမလေးရှားမှာပိတ်နေကြတယ်ဘာဖြစ်လို့ဆိုတော့အရင်ကလည်းတို့ရဲ့ဒီ community ခေါင်းဆောင်တွေကမြန်မာဆိုရင်လည်းကျွန်တော် BRO ဆိုတဲ့အဖွဲ့အစည်းတွေရှိတယ်ရှားဆိုတဲ့ရှားဖွဲ့ပြီးတော့ပြင်ဆွေးပြင်အဖွဲ့အစည်းဒီအဖွဲ့အစည်းရတဲ့အဖွဲ့အစည်းတော်တော်များများတဲ့အဲလှုပ်ဆောင်ရတယ်နောက်ပိုင်းကျတော့ဒီ UNHCR တို့ကမဟုတ်ဘူးနေညာပြီးပြောဆိုပြီးနိုင်ငံခြားထုတ်ဖို့လှုပ်ဆောင်သွားတယ်ဆိုပြီးတော့သိလေရတယ်သိလေရတဲ့အတိုင်းဒါမှဒီနောက်ပိုင်းကဒါတွေကိုစစ်စစ်ပြီးအားဒါလည်းသူတို့ပြောတဲ့ဟာတွေကအရန်ဟိုဟိုစာပေါ်ဒီဒုက္ခရောက်တဲ့ကြောင်းတွေကြီးအများနဲ့ပြောပြနေတဲ့အတွက်ကြောင့်သူတို့ကိုယ်တိုင်လည်းတွားရောက်ပြီးတွားရောက်လေ့လာတဲ့အခါတခြားစီဖြစ်နေတယ်။အဲဒါကြောင့်လို့သတ်မှတ်ချက်တစ်ခုချလိုက်တာ
။မလေးရှား UNHCR ကမြန်မာနိုင်ငံကတိုင်းရင်းသားဒုက္ခသည်တွေကို2005ခုနှစ်ကစပြီးမျိုးနွယ်စုလိုက်တတိယနိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်အောင်စုကိုပို့ဆောင်ပေးခဲ့ပါတယ်။မလေးရှားနိုင်ငံကနေတတိယနိုင်ငံတွေကိုထွက်သွားရဲ့ချင်းလူမျိုးရေးတွက်ဟာ2005ခုနှစ်ကနေ2015အထိဆယ်စုနှစ်တခုအတွင်းမှာ6000ကျော်လောက်ရှိရလို့ချင်းဒုက္ခသည်များဆိုင်ရာမှမိတ်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုအချိန်ဒီတိုင်းဆိုရင်မလေးရှားမှာရှိတဲ့ချင်းဒုက္ခသည်ရေတွက်ဟာ2019မှာကုလသမဂ္ဂရဲ့အကောက်အွယ်ပေးမှုကိုရတော့မှာမဟုတ်ဘဲနေရာကိုပြန်ပို့ခံရမယ့်အနေအထားဖြစ်နေရကြောင်း UNHCR ထုတ်ပြန်ချက်ကိုပြန်ရှုံသိမ့်ပေးဖို့ချင်းအဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်ခင်ဗျာ။
မလေးရှားရောက်ချင်းဒုက္ခသည်တွေအကြောင်းကိုစောထက်ကသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေသတင်းပဲဆက်ရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာခေလုံးနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေထက်ကစီစစ်ပြည်သား6000ထက်ကပထမအတုပ်လူပေါင်း2000ကျော်တို့အခုလနိုဝင်ဘာလ15ရက်နေ့မှာမြန်မာနိုင်ငံကိုဖက်ပို့ပြန်ပြီးတော့ပြန်ကြဖို့အစီအစဉ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာခိုလုံနေကြသူတို့ကိုဆက်သွယ်ပြီးအများစုကဌာနေမပြန်ဘူးလို့ပြောဆိုနေချိန်မှာဌာနေပြန်လို့သူတွေအနေနဲ့စိုးရင်ချက်တွေရှိနေသလားဆိုတာအပအဝင်ဌာနေပြန်ရေးလုပ်ငန်းစဉ်အပေါ်သဘောထားတွေကိုမတ်တင်ငီထိုက်ကစူးစီးတင်ပြထားပါတယ်
။ဘယ်သူတွေများရှိပါလဲရှင်။အဲ့လိုပြန်ဝင်မယ်ဆိုတဲ့သူတွေတဲကကိုကျော်ဆန်းလိုင်တို့အသိတွေများရှိပါလား
။အဲအဲ့တော့ဒီအလူတွေကသူတို့ကမတော်ဘူးဆိုတာကျွန်တော်သိရတယ်အဲ့တော့သူအတရပြောနေရပါလေအဲ့ဒီရိုဟင်ဂျာလူမျိုးကိုလက်ခံမှသူတို့ကအဲ့ဒီနိုင်ငံကိုသွားမယ်ဟိုကဘာနဲ့အချိန်မပြုတ်ပြီးတော့သူတို့ကအဲ့ဒီမှာသွားလက်ခံမှသွားမယ်အဲ့ဒီလိုမဟုတ်ရင်သူတို့ကဘတော်မှမသွားနိုင်ဘူးဒီအင်မစီကတိပါကျွန်တော်တို့မခိုင်းနိုင်ဘူးအဲ့ငကူရီကျွန်တော်တို့ဟိုဦးနုလက်တဲ့ကနေကျွန်တော်တို့ဟိုအရင်ဟိုနဲ့လက်လိုက်ရခါတာကျွန်တော်တို့ဘေပုံပဲနေနေခဲ့လေကျွန်တော်အဲ့ဒီပုံစံနဲ့ရရင်ဆိုရင်ဗမာမြန်မာ135မျိုးရှိရသူတို့ဒန်းတို့အခွင့်အရေးရှိတယ်အဲ့ဒီလိုပုံစံနဲ့ကျွန်တော်တို့ဒန်းတို့အခွင့်အရေးရမှဒါရင်ကျွန်တော်တို့ကသွားမယ်သူအဲ့ဒီလိုပြောနေတာကျွန်တော်ကြားနေရတယ
်ဟုတ်ကဲ့ကိုကျော်ဆန်းလိုင်တို့ပတ်ဝန်းကျင်မှာရောဒီပြန်လို့တဲ့သူတွေပေါ့နော်ဘယ်သူတွေများရှိပါလဲ
မရှိဘူးမရှိဘူးကြည့်တယောက်တူတယောက်တူတောင်မရှိဘူးကြည့်ရတော့မပြန်မယ်လို့တယောက်တူတောင်မရှိဘူးဆိုတာကျွန်တော်သိရတယ်ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါကိုကျော်ဆန်းလိုင်ကျေးဇူးပါရှင်အဲ့တော့ဥမောင်းမောင်တို့ဟိုဗမာဘက်ကိုပြန်ဝင်ကြမယ်ဆိုတော့လူတွေတဲကရောဥမောင်းမောင်တို့အသည့်တွေပါပါသလားရှင
်ကျွန်တော်အခုတည်ရတယ်လို့ဆင်မပါသေးပါဘူ
းအဲ့ဒီတဲဥမောင်းမောင်တို့ဒီကုတူပလောင်နေရမြန်တယောက်တလီမြန်ပါမလားလို့ဒီဗမာဘက်ကိုပြန်ဝင်ဖို့အခုလုံနေတဲ့သူတွေရလी9000လောက်ရှိတယ်ဆိုတော့
9000လို့ရှိတယ်ဆိုတာကျွန်တော်တို့ကုတူပလောင်ကမပါဘူးအမကျွန်တော်ကိုအစ္စလာမ်ပါကျွန်တော်တရားရှင်းသားပါမယ
်ဟုတ်ဟုတ်ကဲ့ကိုအစ္စလာမ်ကျေးဇူးပါ
အဲ့ငါကျွန်တော်ဘာလို့ခလိုက်ရပါဟုတ်ကဲ့ပါကျွန်တော်ရဲ့အသီးတွေဘာတွေအကိုလောလောဆယ်ဆယ်မပါဝင်အဲမရှိသေးပါဘူးနောက်အခုဒီလအဲနိုဝင်ဘာလ15ရက်နေ့ပထမအတော့ပြန်မယ်မနေ့ကအဲအတွင်းဝင်ဦးမင်းသူပြောတဲ့ဟာကိုဒုက္ခစေရောင်းကဒုက္ခစေဘကတော့တဝူးတယောက်မှလက်ခံတာမရှိဘူးသူတို့ကလုံးဝပြန်ဖို့ဆိုတာအစီအစဉ်မရှိဘူးလို့ပြန်ပေးကြခဲ့ပါတယ
်ကိုအစ္စလမ်တို့ဘာလူခလီနဲ့နေချားနေရဘလောက်ဝေးပါလဲ
အဲကျွန်တော်နဲ့နေကြနေဆိုရင်တောင်ပြူလာဝတ်ပြင်တမိုင်းပါ။ဟာတာဝါတိုင်းနေပါတယ်မြင်ရတယ်ဟိုတယ်လီဖုန်းတာဝါတိုင်းလေ
။ဟုတ်ကဲ့။
နောက်ဟိုနေကြဆုံးရစခန်းနေပါတာကိုမြင်ရပါတယ
်။ဟုတ်ကဲ့။အဲ့တော့ကိုအစ္စလမ်ဒီစခန်းနဲ့ဟာပြန်ကျင်တဲ့သူတွေကကြောက်မြတ်နေသလားသူတို့ပြန်ကျင်တယ်လို့ပြောဖို့ပါဖြစ်လို့လဲဆိုတော့အများစုကမပြန်ကျင်မပြန်လို့ဘူးဆိုပြီးတော့ဟိုတော်တော်တင်းတင်းပါပါပြောနေကြတော့ပြန်ကျင်တဲ့သူတွေကလည်းထုတ်ပြောရဲပါမလားရှင်။
အဲ့ကဲပါအမေတိုက်ပြောမစင်တဝူးတယောက်မှအခုလောလောဆယ်ပြန်ဖို့ဆိုတာလုံးဝစံတာမရှိကြကြပါဘာကြောင့်လို့ဆိုရင်ကျွန်တော်နိုင်ငံသားတင်းတို့အခွင့်အရေးမရဘူးဆိုရင်အခုခွေးကြဆတ်ဆင်မှုနဲ့ဘဝတစ်သိလုံးနေရမှာကိုအတုဆွရင်ပါတယ် Now MBC ဆိုတာနိုင်ငံသားများခံဆောင်ရတဲ့ကတိတရားတွေကျွန်တော်လူဝင်ကြလူမျိုးဒီနှုတ်ကနိုင်ငံသားဖြစ်ကြတာပါဦးနုဝင်းကြီးချောင်းဟောင်းဦးနုလက်ထက်မှာကျွန်တော်တို့နိုင်ငံသားတင်းတို့အခွင့်အရေးရပြီးသားပါမမအတန်းနဲ့ဌာနမှာကျွန်တော်တို့ရဲ့ရဟန်ကြပါတဲ့အစီအစဉ်ကြောင့်ဖြစ်ခဲ့မှုပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဘောတူညီချက်အရအခုနိုဝင်ဘာလ15ရက်နေ့ကစပြီးတော့ဌာနေပြည်ရဲ့လုပ်ငန်းစဉ်စမယ်လို့နိုင်ငံစလုံးကတင်ထုတ်ပြန်ထားပါတယ်ဒုက္ခသည်အများစုကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်ပေးဖို့မူလနေရာတွေမှာနေထိုင်ခွင့်ပြန်ရဖို့အပအဝင်မြန်မာအစိုးရကိုတောင်းဆိုထားရရှိပါတယ်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံပါဘူးဒါပေမဲ့လည်းမြန်မာဘက်ကထွက်ပြေးရသူအလုံးကိုပြန်လည်ခံမယ်လို့ပြောဆိုထားတာပါကုလသမဂ္ဂဘက်ကတော့ဌာနေပြည်ရဲ့လုပ်ငန်းစဉ်အပေါ်စိုးရိမ်မှုရှိကြောင်းပြောဆိုထားပါတယ်တော်သားရှင်တွေအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်ကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်ချိန်နဲ့တပြေးညီတည်းနားဆင်နိုင်ပါတယ် VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေလည်းနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့နိုမလာတရက်ကြာတာပနေနဲ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာတွေကိုနှာစင်ကြမှာပါ။မြန်မာနိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့တိုင်းရင်သားတွေဖက်ကအမြင့်သဘောထားတွေကိုကြားမယ်။တိုင်းရင်သတင်းလွှာအစီအစဉ်မှာကတော့
ပထမအဆုံးအစိုးရအနေနဲ့တက်တာဟာအစိုးရရဲ့လက်အောက်မှာရှိတယ်ဆိုရင်သူကညွန်ကြားလို့ရတာပေါ့။ငင်းချမ်းရေးကိုဒ
ီအပြည့်အစုံတော့မကြခင်နားဆင်ကြမှာပါ။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍတွေထက်ကကျန်းမာရေးဆိုင်ရာဆောင်းပါးကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့လက်သေးခြေသေးကျန်းမာရေးအပိုင်းသစ်ကိုတင်ပြထားတာပါ။လက်သေးခြေသေးတွေဟာအလှပကြီးကောင်းရုံအတွက်တာမကပဲကျန်းမာရေးအတွက်လည်းအရေးပါတယ်လို့အရေးပြအထူးကူတွေကထောက်ပြကြပါတယ်။လက်သေးချစ်တဲ့တိဆောက်ပုံနဲ့ကြီးထွားပုံတွေဘလို့ရှိပြီးဘလို့လက္ခဏာတွေကိုစောင့်ကြည့်သင့်ပြီးတော့အဖြစ်များတဲ့လက်သေးချစ်တဲ့ပြဿနာတချို့ဘလို့ရှိပါသလဲဒီအကြောင်းမြန်မာနိုင်ငံအရေးပြအထူးကိုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ရေပြားကုသဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီနေ့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်ဒီလက်သေးခြေသေးတွေဟာခန္ဓာကိုယ်မှာဘလို့အခန့်ကဏ္ဍကနေပါဝင်နေလဲဆရာကြီး
လက်သေးခြေသေးတွေဟာဒီခန္ဓာကိုယ်မှာသွားအရေးပါတယ်ဘလို့မျိုးလဲဆိုတော့သူကကျန်းမာရေးတွေမကဘူးဗျာဥမာကြီးရှုလို့ပေါင်းတာလို့အလှပါလို့ဒီမှာလေဒီလက်သေးခြေသေးတွေဟာပါဝင်နေတာပေါ့နော်ဥမာလက်ပတ်တန်ရှင်းတဲ့လက်သေးခြေသေးတွေအလုံးဆွဲဆောင်မှုရှိတယ်ဗျာဒါအမလို့လက်သေးခြေသေးဆိုရင်ပြူစီစလုံးတွေတောင်မှတက်တက်ရှိတယ်အဲ့ဒါဒီမကောက်လက်သေးခြေသေးဆိုတော့ကိုယ့်ရဲ့ကျန်းမာရေးကိုထင်ဟန်ပြသနေတယ်မှန်တစ်ချက်လို့လည်းပြောလို့ရတယ်တခြားအရေးကြီးတဲ့လုပ်ငန်းဆောင်တာတွေလည်းရှိတယ်ဥမာရာပစ္စည်းတွေကိုကောက်နိုင်တဲ့အနည်းစိတ်လုပ်ငန်းတွေမှာဆိုတာလက်သေးတွေပါတယ်နောက်ကျွန်တော်ရဲ့အဓိကကင်တွေရဲ့လက်ချောင်းချီချောင်းတွေရဲ့ထိတ်တွေကိုတန်မာအောင်လို့ဒီလက်သေးတွေအဓိကထောက်ခံပေးထားမှာစီတာပေါ့နော်ဟိုလက်သေးတွေကဖြုတ်လိုက်မယ်ဆိုရင်လက်ချောင်းချီချောင်းတွေကလည်းကိုလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူး။လက်သေးချီသေးတွေကထိတ်ဆိုးမှအမာအနေနဲ့ထောက်ခံပေးတာကိုကျွန်တော်တို့ရဲ့လက်ချောင်းတွေကလိုက်ပြီးတော့အလုပ်လုပ်နိုင်တာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလက်သေးချီသေးရဲ့ဒီတိဆောက်ပုံနဲ့တို့ရဲ့ပုံမှန်ကြီးထွားပုံလေးရောနည်းနည်းရှင်းပြပေးလို့ရမလား
။ကျွန်တော်တို့ကလက်သေးချီသေးဆိုပေမဲ့လက်သေးချီသေးကဒီလက်ချောင်းချီချောင်းအရေးပြားဆဲတွေကပဲထွက်လာတာ။ကျွန်တော်တို့အရေးပြားမှာကာရိုတင်ဆိုတဲ့ပရိုတင်းဓာတ်ရှိတယ်။အဲ့ဘူဘင်းဒါကိုနည်းနည်းလေးမအောင်လုပ်လိုက်တဲ့အခါကျရင်လက်သေးချီသေးကြီးဖြစ်သွားတာပဲအဲ့တော့အဲ့လက်သေးချီသေးကြီးမှာပေါ်ကနေကြည့်လိုက်ညင်နေရတဲ့အပိုင်းကို knee plate လို့ခေါ်တယ်ဒါလက်သေးပြင်လို့ခေါ်တာပေါ့နော်အဲ့လက်သေးပြင် knee plate အောက်မှာရှိနေတဲ့လက်သေးအောက်ကရေပြားကိုကျွန်တော် knee pad လို့ခေါ်တယ်ဒီ pad ဆိုတာကျွန်တော်အိတ်တဲ့နေရာပေါ့နော်အဲ့လက်သေးဝင်နေတဲ့နေရာပေါ့နောက်ရေပြားတွေကိုလက်သေးလေးကထိုးဝင်ပြီးမြုပ်နေတဲ့အပိုင်းကို knee matrix လို့ခေါ်တယ်လက်သေးရဲ့အခြေပေါ့ကျဲလို့ဆိုင်ဝင်နေတာပေါ့နောက်တစ်ခါအဲ့လက်သေးအခြေလေးနားမှာကြည့်လိုက်ရင်ဖြူဖြူလာကျန်းပုံလေးရှိတယ်အဲ့ဒါကိုလက်သေးလာကျန်းလာညူလာလို့ခေါ်တယ်တခါလက်သေးအခြေကိုဖုံးထားတဲ့အရေပြားလေးရှိတယ်ဟိုကပ်ပြီးပါပါလောက်လောက်လေးဖုံးထားအဲ့ဒါကိုဖြူတီကဲလို့ခေါ်တယ်အဲ့အဲ့ဒီဒိနန်တဝိုက်ကအရေပြားကိုတော့လက်သေးပန်းကိုနေဖူးလို့ခေါ်တယ်နောက်လက်သေးခြေလေးကြီးကြီးတော့ပုံရှိသေးတယ်ဟိုစပင်းလိုပဲဒီလက်သေးကြီးကလက်သေးအခြေကနေကြီးတော့ရှိထွက်တယ်တပြေးပြေးနဲ့ကျမ်းမြတ်ရှင်အပြင်တရက်ကို 3.1 မီလီမီတာလောက်ဒါရှိလာတယ်။အဲ့မှာလက်သေးကခြေသေးတွေပုံကြီးရှိတာမြန်တယ်။နောက်ဆောင်းရည်တဲ့နွေရည်ဒီမှာလက်သေးရှိအပူမြန်တယ်။နောက်ညာကန်းဆိုရင်ညာဘက်လက်သေးကဘယ်ဘက်လက်ထက်မြန်မြန်ပုံရှိတယ်။နောက်ကိုယ်ကောင်ဆောင်ချိန်နဲ့တက်ကြီးပိုင်းအရွယ်ဆိုရင်တော့ယောက်ျားနဲ့မိန်းမကလက်သေးရှိတာညာသိမကွာဘူး။ဒါပေမဲ့ပုံမှန်အချိန်ဆိုရင်ယောက်ျားရဲ့လက်သေးခြေသေးတွေကမိန်းမတွေထက်ရှိတာပုံမြန်တယ်။ တကယ်လို့အသက်ကြီးပြောအိုမင်းလာမှုတို့နောက်ယောဂဖြစ်တာတို့ဟော်မုန်းတမင်းကြီးများမှုတွေအဲ့ဒါတွေကလည်းဒီလက်သေးရှိသေးရှည်ထွက်တာကိုအနည်းနဲ့အများတည်ရောက်မှုရှိပါတယ်အဲ့တော့တည်ရောက်မှုရှိတယ်ဆိုရင်လက်သေးရှိသေးတွေမှာပြဿနာဖြစ်လာပါကျန်းမာဖြစ်လာရင်ဒီကိုယ့်ရဲ့နေ့စဉ်မိစ္ဆာဒီဝါကိစ္စတွေကထိခိုက်နိုင်တာ
ပေါ့ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီတနေ့ဒီဝါကိစ္စတွေကိုထိခိုက်လာနိုင်တဲ့ဒီအဖြစ်လဲများတယ်ပေါ့နော်ဒီလက်သေးခြေသေးပြဿနာတွေဆိုလို့ရှိရင်ဆရာအဓိကဘယ်ချက်တွေကိုဆရာထောက်ပြမလဲ
ဒီလက်သေးခြေသေးကဘာပဲလို့လို့အများရန်ပါနေရတယ်ကြာဒီလည်းဥစားလက်သေးဟိုလက်ဆွဲလေးငုတ်တာပဲဖြစ်စီတစ်ခုခုဖြစ်နေဖြစ်စီရှာသွားတာပဲဖြစ်စီလက်သေးထိတ်လေးမှာပြည့်နေတာပဲဖြစ်စီကိုယ့်ရဲ့တကယ်နေ့စဉ်ပုံမှန်ဆောင်ရွက်နေတဲ့ကိစ္စတွေကပြဿနာဖြစ်လာအောင်ဥပမာရာဝတ္ထုသေးသေးလေးတွေကိုကင်တွေတာလမ်းလျှောက်တာနောက်ထိတွေ့တာစတာတွေအားလုံးအောက်ရှက်ဖြစ်တယ်။ကလေးငယ်တွေမှာဖြစ်နေပြီမဲ့အသက်ကြီးလေလေလက်သေးချီသေးပြဿနာတွေကပိုဖြစ်များလာတတ်တယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အဲ့ဒီအဖြစ်များတဲ့ဒီလက်သေးချီသေးပြဿနာတွေကိုတစ်ခုချင်းစပြီးတော့ရှင်းပြပေးပါလား
။အဲ့ဒီကုခန္ဓာမှာတည်ရှိနေတဲ့နေရာကြောင့်ဒီလက်သေးချီသေးကြီးကအလွန်ပဲထိခိုက်တယ်။သူကခြေစွမ်းဆိုဘာပဲဖြစ်ဖြစ်သူနဲ့အရင်ထိတာပဲ။အိမ်မှာတကလိလာမှုစဉ်းစားကောက်ယူမှုတွေအရေးရာပြဿနာတွေအားလုံးရဲ့ဆေးရကိန်းလုံးနောက်ကလက်သေးချီသေးပြဿနာတွေဖြစ်တယ်ဆိုပြီးတော့ထွက်လာတယ်။ဆိုလိုချင်တာမနည်းဘူးပေါ့နော်။အဲ့တော့ဒီလိုဒီအိမ်မှာလည်းဟုတ်တဲ့ချိန်ချိန်မှာလက်သေးချီသေးမှာတခုခုဖြစ်ခဲ့ဘူးလေဆိုတာလည်းတွေ့တယ်။အများကြီးကတော့သူ့အကြည့်ပြန်ကောင်းသွားတယ်။ဒါနဲ့တကယ်လို့ပြန်မကောင်းဘူးဒီတဲ့ကိုဆိုးလာရင်တော့ကျန်းကျန်တဲ့ဒီကိုပြန်ဆက်တင်တာပေါ့နော်။အဲ့တော့အဓိကလက္ခဏာတွေကတော့လက်သေးချီသေးပုံမှန်ပြောင်းတာအမချောနေတာနေတော့နေတာနောက်တစ်ခါအယောင်ပြောင်းတာနောက်ရောင်လာတာနားလာတာအဖြစ်အမဲလိုင်းတွေပေါ်လာတာမျိုးထူးထူးအဆင်းကြောင်းတွေဖြစ်လာတာမျိုးဒါမှမဟုတ်လည်းအရင်နဲ့မတူပဲတစ်ခုခုဖြစ်လာတာမျိုးဒါမျိုးတွေဆိုရင်တော့လက်သေးချီသေးမှာတစ်ခုခုဖြစ်နေပြီဆိုတော့ရေဝရလက္ခဏာတွေပေါ့နော်အဲ့ဒါမျိုးဆိုရင်တော့အကောင်းဆုံးကတော့ရေပြားပြောင်းအောင်နဲ့ပြန်စတိုင်ပင်တာကောင်းပါလေအဲ့တော့ပထမဆုံးပြောချင်တာကဒါလက်သေးချီသေးပြန်စတာတွေထဲမှာဖြစ်များတဲ့ဥစ္စာကတော့ white spots ဆိုခေါ်တဲ့ဒီလက်သေးပွင့်တာပေါ့နော်အဲ့ဒီလက်သေးပွင့်တာကအလွန်ဖြစ်များတယ်ဒီလက်သေးရဲ့အခြေပေါ့နေသက်လို့ခေါ်တဲ့လက်သေးအုပ်နေတဲ့နေရာကိုတန်ဖြစ်လို့ပေါ်လာတာပါအဲ့တော့အပြူဆက်ဒီသေးသေးတွေဝိုင်းဝိုင်းလေးတွေအရင်နဲ့တွေ့ရတယ်အဲ့လိုဖြစ်ရင်လည်းတချို့ကစိုးရင်ပြီးတော့လာပြတတ်တယ်ပေါ့နော်ဒါပေမဲ့တကယ်တကယ်တော့ဒီလက်သေးပွင့်နေဆိုတာကတော့စိုးရင်ကြာမရှိပါဘူး
ဟုတ်ကဲ့ဒီလက်သေးပွင့်ခြင်းနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
လက်သေးချီပေါ်တော့နေပဲလို့ခေါ်တယ်အဲ့ညာတွေကိုဖိမိတာလို့စောင့်မိတာလို့တံဖြစ်လို့ဖြစ်တာဆိုတော့လက်သေးကိုစောင့်မိတာမျိုးလိုမျိုးမဖြစ်အောင်ပြုဆိုင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးချီသေးတက်တနာ
ဒီကတခုဖြစ်နိုင်တာကတော့လက်သေးချီသေးတွေမှာသွေးကြည်ဥရဲ့အဆင်းတွေပေါ်လာတာပေါ့နော်ဒီလက်သေးအောက်ကအရေးကမှဆံပြင်းမှုသွေးကြောငယ်လေးရှိတယ်အဲ့ဒီသွေးကြောငယ်လေးကိုပေါက်သွားရင်သွေးကြည်ဥရဲ့အဆင်းကြောင်းတွေပေါ်လာတာပါအများဆုံးဖြစ်တာတော့ထိခိုက်ဒဏ်ရာဖြစ်တာကြောင့်ဖြစ်တာပါဒါမို့လေတချို့ဆေးတွေတောင်းနေတယ်သွေးကြေးကြီးတွေတောင်းနေတယ်တချို့သွေးနဲ့ပတ်သက်တဲ့ယောဂါတွေသွေးကြောပေါက်တဲ့ယောဂါတွေဆိုရင်လည်းဒီလိုမျိုးဖြစ်တတ်တယ်အဲဒါတွေကလည်းတိတ်ကုစရာတော့မလိုဘူးတဖြည်းဖြည်းနဲ့ကြာရင်သွေးကြေးဥအဆင်းလေးတွေလည်းအချိန်တိုင်းပျောက်သွားတတ်ပါတယ
်ဟုတ်ကဲ့ဆရာဒီလက်သေးသွေးကြေးဥအဆင်းတွေပေါ်လာတဲ့ပတ်သက်လို့ရောကာကွယ်နိုင်တဲ့နေထိုင
်ဒီလိုပဲတစ်ခါကလေးကြာရင်ဒီမှာဗျာတကားဖွင့်လိုက်တဲ့အခါကြာရင်ပရင်းမောက်ဖွင့်လိုက်တဲ့အခါကြာရင်ညံ့မိတာပေါ့နော်အဲ့လိုမျိုးဆိုရင်အဲ့ဒီမှာသွေးကြောလေးတွေပေါက်တာမျိုးသွေးကြေးဥရမှုဖြစ်တာပေါ့ထိခိုက်ဒဏ်ရာအကြောင်းအများဆုံးဖြစ်တာပဲအဲ့ကြောင့်ထိခိုက်ဒဏ်ရာမဖြစ်အောင်ပြုဆိုင်တယ်ဆိုရင်သွေးကြေးဥအဆင်းတွေလည်းမပေါ်ဘူးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကတဲ့ချစ်တဲ့ရင်းနဲ့ပတ်သက်ပြီးတော့တည်တင်တည်ထိုက်တာတွေကိုမင်းများတင်ဆက်ထားတဲ့ကိုဝင်းမင်းရဲ့ဂျမရေကဏ္ဍပါခုတော့ဦးအောင်ခင်ရဲ့မြမအရေးတုံးတက်ချက်ကဏ္ဍကိုတင်ဆက်ပေးပါမယ်။မြေရာမှုတွေရှိနေတဲ့ကြားကမြမစီးပွားရေးတိုးတက်လာဖို့နဲ့ပတ်သက်တဲ့ကမ္ဘာပန်စစ်တမ်းအကြောင်းဦးအောင်ခင်ကရေးသားပြီးကုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်။
ရေးရမသိကြမှုတွေရှိနေပြီမဲ့မြမစီပေါ်ရေးတိုးတက်လာပုံကိုလွန်ခဲ့တဲ့မေလထုတ်ကမ္ဘာပအုပ်စုရဲ့88မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်။တပည့်ရဲ့ GDP အကတင်ထုတ်လုပ်မှုတိုးပွားတဲ့နှုန်းဟာ NLD အစိုးရတက်တန်းပထမနှစ်မှာ 5.9% ခန့်နှုန်းရှိရာကဒုတိယနှစ်မှာ 6.4% ခန့်နှုန်းအထိတိုးပွားလာတယ်လို့ဆိုပါတယ်။လက်ရှိဗန္ဓယင်းနှစ်မှာ6.8%ခန့်နှုန်းအထိတိုးပွားလာနိုင်မယ်လို့ကမန်းပါတယ်။နောက်နှစ်နှစ်ကြာရင်စီးပွားရေးတိုးတက်မှုနှုန်းဟာ900ခန့်နှုန်းကျော်သွားနိုင်မယ်လို့ကမ္ဘာ့ဘဏ်အုပ်စုကမျှော်လင့်နေပါတယ်။စိုက်ပျိုးလျာထုတ်လုပ်မှုနဲ့ အထည်ချုပ်လုပ်ငန်းတိုးချဲ့နိုင်တာဟာကုန်စည်လုပ်မှုတိုးပေါ်ရတဲ့အကြောင်းရင်းလို့ဆိုပါတယ်မရေရာမှုကြောင့်ခရီးသွားလုပ်ငန်းနဲ့ဗန်လုပ်ငန်းမှာနှေးကွေးနေပြီးမဲ့ဝန်ဆောင်လုပ်ငန်းကဏ္ဍမှာတိုးတက်မှုရှိပါတယ်လုပ်ငန်းတဲ့ဗန်တာနှင့်ပထမနှစ်ဝက်မှာကုန်စည်လုံးအသင့်အင့်မြင့်ခဲ့ပြီးဒုတိယနှစ်ဝက်မှာဈေးနှုန်းမြင့်တက်မှုမြန်ဆန်လာပါတယ်လုံးစားစီနဲ့အစားအသောက်ဈေးနှုန်းထိုးတက်သွားပါတယ်။တည်ယူပို့ဆောင်ကလည်းမြင့်တက်သွားတယ်လို့ဖော်ပြပါတယ်။ဘတ်ဂျက်လုံငွေပြန့်မှုလဲပါလာတာဟာ NLD အစိုးရရဲ့ထင်ရှားတဲ့လုပ်ရတစ်ခုဖြစ်ပါတယ်
။ဗဏ္ဍာရေးဝန်ကြီးဌာနနဲ့ဗဟိုဘဏ်ဝန်ထမ်းတွေကိုဆွေးနွေးကြည့်တဲ့အခါလွန်ခဲ့တဲ့နှစ်ရဲ့ဘတ်ဂျက်လုံငွေဟာခန့်မှန်းထားတာထက်နည်းနေတယ်လို့ဆိုပါတယ်။ GDP တိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့5.8% ကိုင်းနှုံးလူငွေပြမယ်လို့ခန့်မှန်းပေမဲ့2.5%ကိုင်းနှုံးသာလူငွေပြပါတယ်ဗဟိုဘဏ်ကဖြည့်ဆည်းပေးရတဲ့ငွေပမာဏဟာအရင်လောက်မများတော့ပါဘူးလွန်ခဲ့တဲ့မတ်လမှာကုန်ဆုံးသွားတဲ့ဗန္ဒာနှစ်မှာစီးပွားရေးတိုးတက်မှုရှိတယ်လို့ကမ္ဘာဘဏ်ကသုံးသပ်ပါတယ်ပို့ကုန်တိုးပွားလာတာကြောင့်ကုန်သွယ်ရေးလူငွေပြမှုအနည်းငယ်လျော့သွားပါတယ်စံတင်ပို့မှုအများဆုံးဖြစ်ပြီးအထည်ချုပ်လုပ်ငန်းမှာဈေးကွက်သစ်ရရှိပါတယ်။ဓာတ်ငွေတွင်းဟောင်းတွေအထွက်နှဲလာပေမဲ့ကမ္ဘာဓာတ်ငွေဈေးနှုန်းမြင့်နေတာမို့ဓာတ်ငွေတင်ပို့မှုဟာပုံမှန်အတိုင်းဖြစ်နေပါတယ်
။ရှင်းလင်းမတ်လမှာကုန်ဆုံးမဲ့လက်ရှိဗန္ဒာနှစ်2018-19မှာပြည်ဝရေးတိုးတက်မဲ့အလားအလာရှိတယ်လို့ခန့်မှန်းပါတယ်။လုံခဲ့တဲ့ဗန္ဒာနှစ်ကကုန်ဈေးနှုန်းမြင့်တက်မှုနှုန်း 5.5% လို့ရှိခဲ့ရာကလက်ရှိဗန္ဒာနှစ်မှာ4.9%ခန့်တို့အထိကျဆင်းလာပွဲရှိတယ်လို့ကမှန်ပါတယ်။တွင်းကိုပို့ကုန်မှန်မှန်တိုးတက်နေတာကြောင့်ကုန်သွယ်ရေးလုံငွေပြဖို့ကလက်ရှိဘဏ္ဍာနှစ်မှာ4.9%လောက်ရှိမယ်လို့မျှော်လင့်ပါတယ်။အစိုးရဘတ်ဂျက်လုံငွေဟာလည်းမူလခန့်မှန်းထားတဲ့လျော့တင်းနေတာတွေ့ရလို့လုံငွေပြမှုဆက်လက်လျော့တင်းနေပဲလို့ဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အရေးကြီးတဲ့ပတ်သက်ပြီးမရေရာမတေးချမှုတွေဆက်လက်ပြပေါ်နေတာဟာစီးပွားရေးတိုးတက်မှုကိုအဟအတားပြုနိုင်တယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ
်စီးပွားရေးတိုးတက်မှုနှုံးတာကြာဆင်းသွားရင်တိုင်းပြည်စီးပွားရေးမတည်မငြိမ်ဖြစ်လာနိုင်ပွဲရှိပါတယ်ဥပမာနိုင်ငံခြားအရင်းအနှီးဝင်ရောက်မှုနှေးကွေးသွားပြီးနိုင်ငံကခီးသွွားလုပ်ငန်းအရှိန်လျော့သွားတာဟာငွေလဲနှုန်းကိုထိခိုက်စေပါတယ်ကမ္ဘာ့ကုန်သွယ်ရေးမတည်မငြိမ်ဖြစ်လို့ပေါ်ထွက်လာတဲ့ဆိုးကျိုးတွေဟာမြန်မာနိုင်ငံကိုလည်းထိခိုက်စေပါတယ် NLD အစိုးရအနေနဲ့ဦးစားပေးပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်တိုင်းပြည်ပြည်ရင်ပြောင်းလဲရေးဘယ်လိုအကောင့်ထည့်ဖော်မဲဆိုတာကို NLD ရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းမှာဖော်ပြထားပါတယ်အစိုးရဝင်ငွေနှဲလို့ပြည်သူအတွက်အသုံးစရိတ်နှဲရတယ်ဆိုတဲ့တန်တရာကရုံးထွက်နိုင်အောင်အစိုးရအသုံးစရိတ်နဲ့အခွန်တော်မဟာဗျူဟာကိုအကောင့်ထည့်ဖော်ရမယ်လို့ဆိုပါတယ်
အဲ့ဒီအခါမှာအရေးကြီးရင်ကြီးတယ်လို့ပြည်သူအသုံးပြေကိုပို့သုံးနိုင်ပါလိမ့်မယ်။အခုတော့အစိုးရခွန်ရတဲ့ငွေဟာတိုင်းပြည်ထုတ်လုပ်မှုနဲ့ရှင်လိုက်ရင်အလွန်နည်းနေတာကြောင့်အလွန်လိုအပ်နေတဲ့အခြေခံအဆောက်အုံနဲ့လူသားရင်းမြစ်တိုးတက်ရေးအတွက်ထိထိရောက်ရောက်မသုံးစွဲနိုင်တာပဲဖြစ်ပါတယ်။ဒီမင်းရဲ့အကောင့်တွေပေါ်လာကိုအစိုးရကအစင်မပြတ်စောင့်ကြည့်လေ့လာပြီးအကဲဖြတ်စီစစ်ဖို့အကြံပေးထားပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့အသုံးစရိတ်နဲ့အကျိုးအမြတ်ကိုလည်းစောင့်ကြည့်ပြီးကြီးကြပ်ဖို့လိုပါတယ်။လုပ်ငန်းပိုင်ဆိုင်မှုလုပ်ငန်းအရွယ်အစားနဲ့လက်စစ်ဒါအားစတာတွေမှာအားနည်းနေတဲ့ပုဂ္ဂလိကလုပ်ငန်းကဏ္ဍဟာတိုးတက်ဖို့နှေးကွေးနေပါတယ်။လုပ်ငန်းငယ်လေးတွေရင်ဆိုင်နေရတဲ့အခက်အခဲကိုအစိုးရအနေနဲ့ကူညီဖြေရှင်းတဲ့နယ်လို့ဆိုပါတယ်။နိုင်ငံသူနိုင်ငံသားကိုအခွင့်အလမ်းဖွင့်ပေးတဲ့ဗန္ဒာရေးစနစ်ဟာရေကဲစီးပွားရေးမှာမရှိမဖြစ်လိုအပ်ပြီမဲ့မြမပြီမာတော့မရှိသေးပါဘူးလက်ရှိဗန္ဒာရေးစနစ်ဟာအလွန်သေးငယ်ပြီးအားနည်းချက်တွေရှိနေတာမို့အများပြည်သူအတွက်ငွေကြေးဝန်ဆောင်မှုမပေးနိုင်ပါဘူးဒါကြောင့်နည်းနည်းတဲ့ပြုပြင်ရေးတွေလုပ်ရင်အများပြည်သူကိုငွေကြေးဝန်ဆောင်မှုပေးနိုင်မဲ့လမ်းညွန်တစ်ခုကိုရှင်းလင်းစွာဖော်ပြတဲ့လို့ကမ္ဘာ့ဘဏ်အုပ်စုကအကြံပေးတာပါတယ်ခင်ဗျာ
ကောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ခန္ဓာကိုယ်နာဆင်ခဲ့ရတာပါရှင်အခုတော့တိုင်းရင်သတင်းလောအလဲပါ PNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ
်အပတ်စ စင်တင်ဆက်သွားမယ်တန်ရင်တည်လွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်အတွင်းတိုက်ပွဲကြောင့်မြစ်ကြီးနားမြို့နယ်ဒရီနဒီစခန်းမှာခိုးလုံနေတဲ့စစ်ရှောင်800ကျော်ကိုပလတ်နာစစ်ရှောင်စခန်းတစ်ကိုပြောင်းရွှေ့နေရာချထားလိုက်ပါတယ်။ရှမ်းပြည်နယ်အတွင်းစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်လာရှိုးမြို့ပေါ်တိမ်းရှောင်နေရတဲ့ဆိုတာနဲ့စစ်ဘေးရှောင်စခန်းတွေမှာခိုးလုံနေထိုင်နေရတဲ့ကချင်စစ်ပြေးဒုက္ခတွေတွေလုံခြုံစိတ်ချစွာနေရရင်းကိုပြန်နိုင်ချေအလားလာရှိနိုင်မလားဆိုတဲ့အကြောင်းတွေကိုကြားကြရမှာဖြစ်ပါတယ်။
ကျမမိကလေးအမွန်ပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှင်မြမတမတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIU တို့ကြားတိုက်ပွဲကြောင့်ကချင်ပြည်နယ်အင်ဂျန်ရမျိုးနယ်ကနေတိမ်းချောင်လာပြီးမြစ်ကြီးနားမျိုးနယ်မှာယာယီခိုးလုံနေသူစစ်ဆောင်800ကျော်ကိုအောက်တိုဘာလ24ရက်နေ့မှာဗဒောင်းမြန်ကြီးရွာစစ်ဆောင်စခန်းတစ်ကိုပြောင်းရွှေ့နေရာချထားပါတယ်အရင်သရီနဒီစစ်ဆောင်စခန်းကနေတမိုင်နီးပါးကွာဝေးတဲ့ပါလနာရက်ွက်တက်မှရှိတဲ့အတင်းတော်ပိုင်းမြေထဲမှာနိုင်ငံတကာကြက်ချင်ဒီကောမဒီအဖွဲ့ ICRC နဲ့ဂယူနာဖောင်ဒေးရှင်းတို့ကနေပြီးတော့ဆောက်လုပ်လှူဒန်းထားတဲ့စခန်းတစ်ကိုပြောင်းရွှေ့လာတာပါပြီးခဲ့တဲ့မေလဆန်းကမြမတမတော်နဲ့ KIA ကချင်နွတ်လိုက်ရေးတမတော်တို့ကြားတိုက်ပွဲကြောင့်အင်ဂျန်ရံမြုပ်နဲ့တွဲမှရှိတဲ့ဂျေးရွာ25ရွာကလူဦးရေ800ကျော်ဟာသရီနဒီစစ်ဆောင်စခန်းမှာတိမ်းရှောင်လာခဲ့တာဖြစ်ပါတယ
်။ရှမ်းပြည်နယ်တွင်လက်နက်ကန်တပ်ဖွဲ့ချင်းချင်းကြားနယ်မြေပြိုင်စုမှုရေးစစ်ရေးတင်းမာမှုကြောင့်ဒေသခံထောင်ကျော်ဟာလာရှုမြို့ပေါ်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။အောက်တိုဘာလ23ရက်နေ့ကစပြီးလက်ကွန်ပိုင်းထိမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေနဲ့ရှမ်းပြည်တပ်မတော် RCSS SSA ကြားစစ်ရေးပဋိပက္ခတွေဆက်တိုက်ဖြစ်ပွားလာနေလို့လာရှုမြို့နယ်နမ်မှုမြို့ကြားမိုင်းရင်ကျွရအုပ်စုနဲ့ဤနိုင်ကျွရအုပ်စုကဒေသခံဆောင်ကလန်းခန့်ဟာနေရကနေထွက်ပြေးနေရတယ်လို့အမျိုးသားလှုပ်တော်ကိုစလန်ဆိုင်းဝန်းလျံခန်းကပြောပါရယ်။ဒါပြင်လာရှုမြို့ရှိဘက်မိုင်30กว่าဝေးတဲ့မိုင်းရွကျွရအုပ်စုတွင်မှလည်းအစိုးရတပ်မတော်နဲ့တောင်းပလောင် TNL တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေလို့ဒေသခံတွေနေရကနေဆွဲပြေးနေရပါရယ
်။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဖြူချောင်းကျွရမှာပါတီ3ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ARD နဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်ဆိုင်ဘုတ်တွေအောက်တိုဘာလ26ရက်နေ့ညအချိန်မှာဖျက်ဆီးခံခဲ့ရပါတယ်။ခုလိုဆိုင်ဘုတ်တွေဖျက်ဆီးခံရတဲ့အတွက်ကျေးရွာအုပ်ချုပ်ရေးမှူးကမြို့နယ်အုပ်ချုပ်ရေးမှူးကိုထူးခြားဖြစ်စဉ်ဖြင့်တင်ပြထားပြီးရဲတပ်ဖွဲ့ကလည်းလာရောက်စစ်ဆေးခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။လာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ်ဂျားပြရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာတခုတည်းလစ်လပ်နေတဲ့ရတိတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အမှတ်2နေရအတွက်ရခိုင်မျိုးသားပါတီရခိုင်ဒီမိုကရေစီအဖွဲ့ချုပ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်တတိပုဂ္ဂလတဦးအပါဝင်စုစုပေါင်း4ဦးဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်ရချောင်းကျေးရွာနေသက်35နှစ်ဦးဝိတ်တန်းဟာအော်တိုဘာလ29ရက်နေ့ကမြင်းမြုပ်မိုင်းနင်းမိပြီးဒဏ်ရာဆိုးရင်ရတဲ့အခြေအနေရှိတာကြောင့်ရခိုင်ပြည်နယ်စစ်တွေမြို့ကိုဆေးကုသဖို့ပို့ဆောင်ခဲ့ရပါတယ်။ဦးဝိတ်တန်းနဲ့ရွာသား5ဦးတို့ဟာတောထဲကိုထင်းရှာပြီးအပြန်လန်းခရီးမှာမြင်းမြုပ်မိုင်းနင်းမိလို့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တယ်လို့ပလဲဝမြို့စစ်ဘေးရှောင်လူမှုကယ်ဆယ်ရေးအဖွဲ့မှအသွင်ရင်းမှူးကိုကျော်အောင်ကပြောပါတယ်။ပလဲဝမြို့နယ်ဟာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့မကြာခဏတိုက်ပွဲဖြစ်ပွားလေးရှိတဲ့နေဇတ်ဒေသတွေမှာမြေမြုပ်မိုင်းတွေထောင်ထားကြတာကြောင့်ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကလည်းတောထဲကိုဝှက်ဥရှာတဲ့အမျိုးသမီးတဦးမြေမြုပ်မိုင်းနင်းမိလို့သေဆုံးခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါနေရစွန်ခွာကစစ်ဘေးရှောင်စခန်းတွေမှာခိုးလုံနေထိုင်ကြတဲ့ကချင်စစ်ဘေးရှောင်တွေကိုအေးချမ်းလုံခြုံစွာနေရရင်းကိုအမြန်ဆုံးပြန်နိုင်ရင်အသက်နိုင်ဆုံးကြိုးပမ်းတွားမယ်လို့ကချင်ပြည်နယ်ကိုရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်အပေါ်ကချင်နိုင်ငံရေးဘာသာရေးခေါင်းဆောင်တွေကတော့ဘယ်လိုမြင်ပါသလဲဆိုတာအမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့စစ်ဆောင်ဒုက္ခသည်တွေနေရအမြန်ပြန်နိုင်ရေးအတွက်ကြိုးပမ်းထွားမယ်လို့ပြောဆိုတာကိုကျူဆူပေမဲ့လက်သွေးလှုပ်ဆောင်ရမယ့်လုပ်ငန်းတွေကအဓိကကျကြောင်းကချင်ဒီမိုကရက်တစ်ပါတီ KDP ရဲ့ဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကအခုလိုပြောပါရယ
်ကချင
这边都看地的，对，咱们就标注的说到了百分之九十五要买干净了嘞。哎，咱们买不简单，哎，是嘛？这波它就是嘛，都看地的，咱们不以影响以哎对，路被铺路吧嘞。我他妈无从阿苏亚奶奶，这干哈？阿苏亚也老蛮细的，所以主要人用家路亚了不？年前一个第四十八呀，这个蛋，这看见是一个六铺六二的不？这些阿钢铁破烂了没？
那些人家一岁一年前一岁内木队、内场队亚了，都看到人家也面松变成一岁了，龙王嘛偏难离不了。可见年前一九六三五三俺家输完了。
俺说个年前一样，俺都不会也记着吧？俺说一样的，对他那个变路亚吧的。IDBDA 你要忙个今年今年今年的那边个买的啊年息的人今年的人你那公司施工的你修他那里的年轻人他就说二十里啊这样年六号嘛吧二十里啊了
初四对心里怎么样谁陪想的你要变来不是他们骗来的路年前一夜别看一下生意今年来不如啊交比如年前一累了三月度的个操表你家吧的个亲笔那边批评你的理他呀都看待的你要演变来一啊收养你的路上南京没事的不路个亲那亲可以啊不就欧他再看到亚斯亚罗到达克兰山松啊苏巴嘞
配速你的 IDB 的我多好不收养你工具打到嘛这大家配速的人是的这种爸爸们在哪里这种收养的家的所有人都三大系列这种在哪里的咱们这个方式中的也不是什么的这个是你中的水源的在国家平台的企业嘛，是的，所以说，现在如果加入，我这农村也觉得，到底没媳妇，俺老姐不是土一码的，偏南部的，叫我们媳妇的，现在都俺老婆开始。
好多巴拉十个月那个，个亲兵那个要去哪的，那个罗当兵个不够干的，个亲兵那收养人的嘞，摄像队也开开的，别的哪队，六二七队个，朋友他亲没有老婆，不会连连孙女都没有，表叔开玩的。个前世小名数啊，收养大木佬呢？个前路那一大木佬，给人一路家。那他说这困难个啥比罗？他脚边皮薄了的，吃不消。等你起来都干得了哈？你要我用个送花比罗，谁皮强是干的嘛？那要苦劳你家伢子皮薄嘞。
塞了比罗，木内个也因俺苏瑞，木巴地瑞帮西比罗皮薄了的巴地一点嘛。巴拉马松一进，不和老木上高木地一思维进把短马皮皮，比上苏越高不高木先谈，第二位马崩电短马皮把嘞，第一张我米格里亚木安尼苏西电色差把嘞。
蒙巴地米呢，比上苏越高不高木先谈，第二位马崩电破断，那位马拉东眼尼马巴他马松进，不和老木上高木地地位靠有他人路，蒙巴地奥克塔南天昂噶，蒙巴达呢苦路皮把嘞。
Nguyên bà bói nó phụ trôi nó, công ty kinh ca. Bói nó công ty kinh ca hạ chó nó hâm thật. Đi hạ chó tôi công ty
kinh ca. Thì nguyên bà tông yên lý mà, bố lũ mũ sàng công ty xí huy xa bị khó mẹ. Ở đi xí huy mà gà bà rà mạo sông chê, bố hù công ty xí huy khó bố yết tạm hạ mẹ. Bố hù công ty khó bí mà bè, bà tì phó dì bố xí miên lý. Bà tì tì sao yê lông ngang xin được tì biểu mẹ. Yêu cao bói công xin mà, lúc sông lông nữ thì nè nhì, môn bà tì gù, tì yà huy mọc bọn thêm chắc ảo.
ဒီရဝင်းပါတီတွေဖြစ်ကြတယ်မွန်သေးတာလုံဆိုင်ရာဒီမိုကရေစီပါတီ ANDB နဲ့မွန်မျိုးသားပါတီ MMP တို့ကပြည်တော်စုရွေးကောက်ပွဲကမရှင်ကတတ်မှတ်ထားတယ်ပါတီပေါင်းစည်းရေးလှုပ်ထုံလုံနေဥပဒေတွေတိုင်းမွန်ပါတီအမိတက်နဲ့မှတ်ပုံတင်လျှောက်ထားသွားမှာပါတိုးတော်လည်းပဲပါတီဟောင်းတစ်ခုကိုပေါင်းစည်းတယ်ဆိုပေမဲ့ပါတီတက်တစ်ခုစတင်တည်တယ်လို့ပဲဘိုလ်လုံးဥဆောင်ဖွဲ့ဝင်နိုင်ရဲစောက
Pound never be your Lu Hong never bargain at your Biobono. Money drop party to Kupian, Miss Ate, Lu Yusare. Money drop the Kudido Badago, Pianti Saude, Lucan, you be over Alonga. Lilin and Nene, Alon looked to us in the Lucanoro Kan.
Mompadi Ponsi Juban Kere, Pollution, Punes Yara, a shame Weda Muntakara, Usan Dunine, Chain Swim Nijabe, Bidu Rego Peta Regati, Amian Losambalo, Titan Libare.
ဘိုလ်လုံးဆောင်ကော်မတီရပဲတခါပြန်ပြီးတော့ဘိုလ်ကော်မတီပြန်ချပြနေရတယ်အဲ့ဒါအချိန်ကုန်တာပေါ့ပေးရတဲ့ဂတိတိုင်းကိုခံထားတဲ့ပလန်တိုင်းကိုအကောင်အထည်မြန်မြန်ပေါ်ဖို့အရေးကြီးတယ်ပေါ့ဘိုလ်ကော်မတီဝင်တရ၄၀ဦးထဲကဘိုလ်လုံးဆောင်ကော်မတီဝင်60တဦးရှိတဲ့မွန်ပါတီဟာပါတီပေါင်းစည်းရေးခန်းနာကျင်းပါခဲ့တာတလားကျော်ပြီးဖြစ်ပေမဲ့လည်းထင်တာမြင်တာတဲ့လောက်ကိုင်းလှောက်
အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်
Kecian bina itu, tapi bolehja dia kan ni tension labi. Macam mana mune, trinidad sekarang macam ni. Sesiang siaya jago, padam yang jaya. Palana sesiang sekarang tegu, biangsui ni ya cara barre. Shampine itu, shampine kan tapi cincinja, siye temam hujau. Dia kan tangjo lasu mugu tension ni ya barre.
ตอนนี้เมียอคุณน้าเซนนี่แค่จ่าดากระโดดBNI ไว้ตัวตาริกันนี่อพัสเซนตินเสร็จตัวเมตั้งยินติดเรียนหลับเสียไปเลยนอกติดเรียนปะซีเซมาเปลี่ยนเลยส่งด้วยใจยาอังบ้าจะมากันนั่งหอมบ้าเช่น
ตัวท่านเชนวยคุจ้าเขียร์รักรอบีเอ็นไอวันตัวตารีสุสีตินเซตาร์เรตตายในเดือนลูกาณาบาปีโอเอกันเนี่ยคุทอลเลนเปิดเครตนาอิจาสีสิงห์สีสิงห์พิพิเชนมีมาสนองเชียร์เซนายันในเซตนาทีไลน์โนมิดาตงเซนเงาเซตเนไลน์ลามิดาที่กูเจอรู้กันในพิมิโรทอลเลนเปิดตัวออกมาบ้าคุโรลามิสเนนิญาโกนายได้ไลน์ซีเซมาป้าเจ้าในสุนิจามเลสุรานาเซนเจียออกมาเช่น
ตัวราชิมยาเช่นเราสงสัยในปีนี้ยังคิดดีส่วนหนึ่งไหมปีที่ผ่านมาคุณไม่ทรายแต่คู่เดียวจะมารอพูดสิ่งส่วนหนึ่งสูบจุดจุดจ้าเราเสียด้วยยิ่งป้าใหญ่เลยสุดท้ายสุดรูทรัพย์ลานีบาร์เลยปีนี้ยังยิ่งส่วนหนึ่งมือมาเบลูฮันจารีจงในยาบาร์เลยแล้วนักการบริบาร์คารีส่งตานายจูบามือหาเชิดตัวนี่ดล่ะยัดตานี่ดล่ะนับเป็นส่งนี่ดล่ะสุราริโกฟิวเอ็กซ์นี่นี่ยัดได้ใหญ่เลยล่ะสิเซม่าส่วนหนึ่งจะยังบ้าเช่น ปาวินส่วนหนึ่งมีมีลูดูเรนี่เนี่ยฟิวเอ็กซ์โฟนนั่นแบบเจ้าเนี่ยตรงนี้เนี่ยต้องเช่นเนี่ยงางางาลีกูเขายูบีสัตว์ยามเอเทลิฟอนนั่นแบบกูจดจำไปบูชาในมารีกูเลยมาปาวินในเนี่ยดูเรนี่เนี่ยเลยอีเมลเนี่ยแบบพี่เพี้ยตั้งไฟเนี่ยแบบพี่เพี้ยฟิวเอ็กซ์อีเมลเลยซะบามิสแอทวีโอเอนิวส์ดอทคอมกูจดจำไปบูชาในเดี๋ยวฟิวเอ็กซ์เฟซบุ๊กสามีน้ำมาเลยมาเช็ดด้วยจดจำยี่ตาไปบูชาในมารี
สนิยมได้ยินหลายสิ่งก็จะสบายเช่นวิวอเมริกันแต่ยังได้หลายสิ่งก็อิงอันนี้สนิยมไปสิ่งนี้มาตบกูนจะยิ่งทุเรศเป็นจับเช่นไรได้หลายสิ่งก็สิ่งนี้มาพาวินสุนีลอยน์ฟงนั่นแบบเด็กนิตย์ตรงนี้ต้องเช่นงางางาลีพิเศษอีเมลเลยสับบามิสแอทวีโอเอนิวส์ดอทคอมกูพิเศษสัตว์เวสนายบาร์เช่น
ครัวจันทร์ชินีเรื่องจริงด้วยนะสมัยตอนนี้เจนจะก็กว้างเรื่องกับพี่อ้อพี่บ้างในเมื่อสัปดาห์นี้เชื่อสกามุ่นในลุงงานวันชินีรีบอินเทอร์เน็ตลุงงานยึดคู่พี่เด็กกูเกะกันด้วยพี่เชื่อมันก็ไม่เชื่อแน่ใจเลยวันนั้นเนี่ยกบัตวันกังวลลูกชายมุ่งจะเรียนไปพี่อาชาติดากะยานะชีเรื่องวันนี้ที่นี่ลุงงานงานนี้คิดจะทุกข์สนับพี่จะไปเลย ก็ว่านั่งก็มีอย่างนั้นท่าเสียนี่ป่ะก็มีอะไรมีอะไรสุดพาวเนี่ยยานะชีเรื่องวันนั้นเนี่ยการทรายลูดมาเลยที่นี่สนับพี่จะเลยไม่รู้มีอะไรอย่างไรเลยไม่ใช่ยานั่งชิมูจูหลงเงินเลยสุดสักครั้งเงี้ยเลยมุ่งส่งยาชีจีริโกเย่จูหลงเงินเลยเลยที่กูทุกปีพี่ตาเรามีมีชีวิตลูกก็ทุกใจชิมาพี่อะไรคงจะเสียดีอ่ะแต่เนี่ยชีเรื่องเจ้าหนูอยากทำเสียงสักก็พี่ก็จะเดินไปเจอพ่อพี่พี่น้ำมาเว้ยมันจะน่ามุ่งเรื่องจีทวารันจีมาอากูรู้กัน
စ်ခတ်တပ်ဖြတ်မှုနဲ့ဆွဆွဲခံထားရသူကိုလူသတ်မှုမောင်းလိစိတ်နဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုပေါင်း44မှုနဲ့ဒီကနေ့တရားစွဲရမှာအပြစ်မရှိကြောင်းရှောက်လဲသွားပါတယ်အသက်46နှစ်အရွယ်ရောဘတ်ပါဝါကတော့တရားခွင်မှာစကားများဆက်စားမပြောဘဲဆွဲချက်တွေကိုနားလည်တဲ့အကြောင်းနဲ့အပြစ်မရှိတဲ့အကြောင်းသာပြောဆိုသွားခဲ့တာပါတခိုင်မှုတွင်တည်ဆုံးသူတွေရဲ့ဇာပနာခန္ဓာတွေကိုဆက်လက်ကျင်းပရမှာဒီနေ့မှာတော့ Barnes နဲ့ Sylvan Simon ဇနီးမောင်နှံနဲ့ Dr. Richard Godfrey တို့ကိုလည်းတချို့ကြမှာဖြစ်ပါတယ်။ Indonesia နိုင်ငံ Jakarta မြို့တော်ကနေဒီနေ့လာနေမယ့်နေ့တုန်းကပြန်တက်သွားပြီးတိတ်မကြခင်မှာပဲ Java ပင်လယ်ထဲပြစ်ချသွားတဲ့ Lion Air လေကြောင်းလမ်းရဲ့အမှတ်စဉ် JD610 လေယာဉ်အပျက်စီးတွေကြားကနေခီးစဉ်ချက်လက်မှတ်တမ်းတင် Black Box 2ကိုရှာဖွေတွေ့ရှိတဲ့အကြောင်း Indonesia ရေတပ်ကရင်ခုန်သမားတွေကပြောဆိုကြပါတယ်။ခီးစဉ်မှတ်တမ်းတင်ခရီးရတွေကတခုကိုပင်လယ်ကျမ်းပြင်ရေအောက်မှာရှာဖွေတွေ့ရှိပြီးစေယူနိုင်တာဖြစ်တဲ့အကြောင်းရင်ခုန်သမားတွေကဒေသခံတရင်သမားတွေကိုဒီနေ့ပြောဆိုခဲ့တာပါ။ Boeing 737 Max 8အမျိုးအစားခီးစဉ်ချက်လက်အပျက်စီးတွေကိုတော့ဒီကနေ့ထိဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။
တင်ပြချက်ကိုကောင်းလုံးကြီးညာပေးခဲ့တာပါတင်ညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နစ်အီဗန်နော့ဖြစ်ပါတယ်ဖီအိုအေအမေရိကန်အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနက်